Welcome to the Voice of America in Burmese.
Minglama ne kin ma shin. Washington ni ro view American tan ga ni 2020 May 15 ye taw chan ni mne kin a season le go Myanmar san no chain mne 6 nai ga ni 9 nai thi kilometer 24 40 ne 51 kilometer 190 ro ga ni thauk lan pe ni ba bi.ကျမချင်းမျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ American နိုင်ငံမှာ COVID-19 ရောဂါကာကွယ်ဆေးကိုဒီနှစ်ကုန်လောက်မှာထုတ်နိုင်တယ်လို့သူယုံကြည်ကြောင်းနဲ့လူများသုံးနိုင်အောင်အများပြားထုတ်ဖို့အမြန်လုပ်လာနိုင်မှာဖြစ်ကြောင်းသမ္မတ Donald Trump ကကြက်သပေးနေမှာပြောပါတယ်။ဒါအပြင်စစ်ဖက်နဲ့တွဲပြီးလှုပ်ဆောင်မှာဖြစ်တဲ့အတွက်ဒီဆေးဖြန့်ဖြူးရေးကိုလည်းတစ်ချိန်တည်းလောက်မှာပဲလှုပ်ဆောင်နိုင်မှာဖြစ်ကြောင်းပြောတာပါ။အသေးစိတ်ကိုတောက်ကြံနေလောက်မှာထုတ်ပြန်ပေးဖို့ရှိတယ်လို့လည်းပြောပါတယ်။အခုလိုသမရခံမှန်းပြောဆိုနေတာဟာအင်ဂျီရောမှာသမရမပြောကြခင်ကလေးမှာလဲလက်တော်ကျန်းနာပွဲမှာထွက်ဆိုခဲ့တဲ့ဒေါက်တာရစ်ခ်ဘရိုက်ရဲ့ပြောကြားချက်နဲ့ကွဲပြားနေတာပါအလုတ်ကနေထုတ်ပြတာခံခဲ့ရတဲ့အဟိုအစိုးရယောဂါကာကွယ်ဆေးဆိုင်ရာအေဂျင်စီရဲ့အကြီးအကဲအဟောင်းဖြစ်တဲ့ဒေါက်တာရစ်ခ်ဘရိုက်ကကိုရိုနာဗိုင်းရပ်စ်အတွက်ကာကွယ်ဆေးကိုအများပြားထုတ်ဖို့ရောဖြန့်ဖြူးဖို့ပါအစိုးရမှာဘာအစီအစဉ်မှမရှိဘူးလို့လက်တော်မှာထွက်ဆိုခဲ့တာပါဒါအပြင်တကယ်လို့လှုပ်ဆောင်မှုတွေမှာအမှားရင်းတစုံတရာမရှိရင်တော့ဒီယောဂအတွက်ဆေးကိုတစ်နှစ်ကနေတစ်နှစ်ခွဲတက်မှထုတ်နိုင်မယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ်။ကမ္ဘာတစ်လုံးမှာ COVID-19 ယောဂအတွက်စူးစမ်းထုတ်လုပ်နေတဲ့ဆေးကအမျိုးပေါင်း90ကျော်ရှိနေပါတယ်။ပြင်သစ်နိုင်ငံကဆေးကုမ္ပဏီတစ်ခုဖြစ်တဲ့ Sanofi ကသူတို့ထုတ်တဲ့ကိုရိုနာဗိုင်းရပ်စ်ယောဂကာကွယ်ဆေးအတွက်ပထမအတုပ်ကို American နိုင်ငံကိုတင်ပို့ပေးမယ်လို့ပြောခဲ့တဲ့နောက်ဥရောပသမဂ္ဂ EU ကဒီဆေးကိုနိုင်ငံအားလုံးကနေရပ်တင်နေဆိုတော့သူတို့သဘောထားအတိုင်းဆက်လက်ရပ်တည်မှာဖြစ်ကြောင်းကျန်သပေးနေမှာပြောပါတယ်။ Sanofi ရဲ့ CEO ဖြစ်တဲ့ Paul Hudson ကတော့ဒီဆေးထုတ်ဖို့လုပ်တဲ့သူ့တည်ထနာအတွက် American ကပေးတာကြောင့်ဆေးရရင်ပထမဆုံး American နိုင်ငံကိုပေးမယ်လို့ပြောခဲ့တာပါ။ဒီဆုံးဖြတ်ချက်ကြောင့်ပြင်သစ်နဲ့တခြား EU နိုင်ငံတွေကမကြေမနက်ပြောဆိုလာကြတာပါ။ဥရောပကော်မရှင်ပြောခွင့်ရကတော့COVID-19 အတွက်ဆေးဟာလူသားအားလုံးအတွက်ပဲဖြစ်တဲ့ကြောင်းနဲ့ဒီဆေးကိုတကမ္ဘာလုံးငြိမ်းငြိမ်းမြတ်လက်လန်းနှီးဖို့အတွက်လိုအပ်တယ်လို့ပြောပါတယ်။ဥရောပသမဂ္ဂကပီတာလက်စီကတော့တကယ်လို့ဒီဆေးကိုဥရောပတိုက်ပြင်ပမှာထုတ်နိုင်ခဲ့ရင်လေဆေးကုမ္ပဏီတွေရဲ့မူပိုင်ခွင့်ဆိုင်ရာကိုကျော်ပြီးနိုင်ငံအားလုံးမှာဒီဆေးလက်လန်းနှီးဖို့အတွက် EU ကလှုပ်တင်တယ်လို့ပြောပါတယ်။ EMA ဥရောပဆေးအဖွဲ့ကတော့ဒီဆေးကိုတစ်နှစ်တွင်းထုတ်နိုင်ချေရှိတယ်လို့ပြောပါတယ်။ရုရှားနိုင်ငံမှာပညာရေးဝန်ကြီးမှလည်း COVID-19 အကူအဆက်ခံရတယ်လို့သမ္မတဗလာဒီမီယာပူတင်ကကျေသပေးနေမှာပြောကြားလိုက်တယ်မို့အခုဆိုရုရှားဝန်ကြီး၄ဦးဒီရောဂါအကူအဆက်ခံရပြီဖြစ်ပါတယ်။ဒါကြောင့်ဒီရောဂါအကူအဆက်ခံရသူရုရှားထိပ်တန်းအရာရှိစုစုပေါင်း6ဦးရှိသွားပြီဖြစ်ပြီးနိုင်ငံတော်မှာတော့လူပေါင်း2သိန်းခွဲကျော်ဒီရောဂါပိုးအကူအဆက်ခံရတာဖြစ်ပါတယ်။သိပ္ပံနဲ့အဆက်နဲ့ပညာရေးဝန်ကြီးဌာနကအသက်41နှစ်အရွယ်ဝန်ကြီး Valerie Falkoff မှာဒီရောဂါအကူအဆက်ခံရပြီလို့အွန်လိုင်းရုပ်သံကနေပြုလုပ်တဲ့အစိုးရအစည်းအဝေးမှာသမ္မတပူတင်ကပြောတာပါ။သမ္မတပူတင်ရဲ့ဒီကပ်ရောဂါဆိုင်ရန်ကင်တွယ်မှုအပေါ်မှာလဲဝေဖန်မှုတွေတိုးလာနေတာဖြစ်ပြီးအရင်နှစ်လတုန်းကသူ့ပေါ်ကြိုက်နှစ်သက်သူ63ရာခိုင်နှုန်းရှိရတာနဲ့ပြီးခဲ့တဲ့လတည်းမှာတော့59ရာခိုင်နှုန်းအထိကျဆင်းသွားခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါအန္တရာယ်ကြောင့်နိုင်ငံစီးပွားရေးဆက်ပြီးကျဆင်းနေတဲ့အမေရိကန်နိုင်ငံမှာအလုံးနဲ့မဲ့ခံစားခွင့်လျှောက်ထားသူဟာပြီးခဲ့တဲ့သတင်းပတ်တည်းနည်းနည်းရော့ကျလာခဲ့ပေမဲ့နောက်ထပ်လူပေါင်း3000လောက်ခံစားခွင့်လျှောက်ထားဖို့ရှိနေသေးတယ်လို့အလို့သမောက်ဝန်ကြီးဌာနကကျေတပ်ရင်းနေမှာပြောပါတယ်။နှစ်လအတွင်းခံစားခွင့်လျှောက်ထားသူက36သန်းခွဲရှိနေပြီဖြစ်တာကြောင့်အမေရိကန်အလို့သမား164သန်းကျော်ရှိတဲ့အထက်က5ဦးမှာခံစားခွင့်လျှောက်ထားသူက1ဦးမကရှိနေတယ်လို့ပြောပါတယ်။ဧပြီလထဲမှာအလို့လက်မဲ့နှုန်းက 14.9 ရာခိုင်နှုန်းရှိနေတယ်လို့ပြီးခဲ့တဲ့သတင်းပတ်တည်းမှာပဲတရားဝင်ထုတ်ပြန်ခဲ့ပေမဲ့နောက်မဲ့သတင်းပတ်တွေအတွက်မှာတော့ဒီထက်ပိုပြီးများလာနိုင်ပြီး25ရာခိုင်နှုန်းအထိဖြစ်သွားနိုင်တယ်လို့ထရမ့်အစိုးရအဖွဲ့ထိပ်တန်းစည်းဝေးတာဝန်ရှိသူတွေကပြောပါတယ
်။ VOA American တိုင်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိဘိုင်းလိုမီတာ24 kHz 12.13 ညဘိုင်းလိုမီတာ40 kHz 9.13 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင်။
ကျွန်တော်ရမတော်မှာသတင်းတွေကိုဆက်လက်ကြေညာပေးသွားပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရေဂျာဒုက္ခသည်စခန်းတွေမှာပထမဆုံး COVID-19 ရောဂါကူးစက်မှုကိုတွေ့ရှိတာ။ဆိုရင်ထောက်ချပွဲအခြေအနေတရက်ကိုအစပြုလိုက်တာဖြစ်လို့နောက်ထပ်ရောဂါမပြန့်ပွားရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ပြင်ဆင်မှုတွေအလျင်မြန်လုပ်ပေးဖို့ Refugees International အဖွဲ့ကတောင်းဆိုလိုက်ပါတယ်။ရေဂျာဒုက္ခသည်ကိုသိန်းနီးပါးရှိတဲ့အဲ့ဒီစခန်းတွေဟာနီးရောမြူကြီးတဲ့လူကြီးပိုထူတတ်တယ်လို့ဆိုရလာတဲ့ကျန်းမာရေးနဲ့တန်ရှင်းမှုစနစ်အောက်မှာမကြမီလာရောက်မဲ့မုတ်တုံရသည်နဲ့ရည်ချီမှုတွေကြောင့် virus အန္တရာယ်ကကြီးထွားလာမှာဖြစ်ကြောင်းလည်း Refugees International အဖွဲ့ရဲ့ဒုက္ခရေးဆရာကြီးတဲ့ရာရှိတက်ရီဆာလဗန်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဒုက္ခသည်စခန်းတွေမှာတယ်လီဖုန်းလိုင်းတွေနဲ့အင်တာနက်လိုင်းတွေပိတ်ထားတာကိုအများဆုံးဖွင့်ပေးဖို့လည်းသူကတောင်းဆိုလိုက်ပါတယ်။အဆက်အသွယ်ဖွင့်ပေးတာကရောဂါတိုက်ဖျက်ရေးနဲ့တကူတန်ရှိပညာပေးနိုင်ဖို့အတွက်အရေးကြီးကြောင်းနဲ့ရိုဂျာလူမှုအဖွဲ့အစည်းတွေကိုလုပ်ပိုင်ခွင့်ပေးဖို့လိုကြောင်းလည်းသူကပြောပါတယ်ကနဒါရှိအနာပိုင်တွေကကုလသမဂ္ဂအဖွဲ့အစည်းတွေနဲ့အတူကျန်းမာရေးသင်တန်းတွေဒဂူရီတက်ရှိပညာပေးလုပ်ငန်းတွေနဲ့တိကျခွဲခြားထားမှုနေရာတွေထားရှိပေမဲ့အခုထက်အရှိန်မြင့်လုပ်ဖို့လိုတယ်လို့လည်းဆာလီဗန်ကပြောတယ်။ကနဒါရှိနိုင်ငံတဲ့ရိုဂျာဒုက္ခသည်တူနဲ့စကန်ပြပကလူတူကိုဗစ် -19 ကူးစက်ခံရကြောင်းကိုဘင်္ဂလားဒေ့ရှ်အစိုးရအရာရှိတူနဲ့ကုလသမဂ္ဂပြောခွင့်ရတော့ကဂျတာပရိနစ်ကအတိအပြုပြောကြားထားတာပါ။တာမန်မျိုးကြီးတွေထက်လူတွေထူထပ်တဲ့ကော့ဆက်စားကဒုက္ခသည်စခန်းတွေတဲ့ရောဂါကူးစက်မှုကြီးတွေဖြစ်ပေါ်လာနိုင်တာနဲ့ပတ်သက်ပြီးအကူအညီပေးရေးဝန်ထမ်းတွေကလည်းတတိပေးထားပါဗျ။2019ခုနှစ်ထဲမြန်မာစစ်တပ်ကအာဆာရိုဟင်ဂျာလက်နက်ကိုင်တွေကိုနေပြည်တော်ရှင်းလင်းရေးလုပ်ချိန်ကရိုဂျာသိမ်းတဲ့ချိန်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့တာပါ။ရိုဂျာဆိုတဲ့အတုံးတုံးကိုလက်ပခံတဲ့မြန်မာအစိုးရကတော့လူမျိုးတော်တက်ဖြတ်မှုဆိုင်ရာဆွဆွဲချက်ကိုနိုင်ငံကတရားရုံးမှာရင်ဆိုင်နေရချိန်မှာပဲဒုက္ခသည်တွေနေရာပြည်အစီအစဉ်တွေဆောင်ရွက်ထားကြောင်းပြောဆိုထားပြီးပြန်လည်လက်ခံမယ်လို့လည်းသတိပေးထားပါရခင်ဗျာ။ဂျပန်နိုင်ငံမှာ COVID-19 ကာယရောဂါကြောင့်အရေးပေါ်အခြေအနေကြီးညာထားတာကိုနေရာဒေသအများစုမှာရုံသိမ်းလိုက်ပေမဲ့တိုကျိုနဲ့ဒေသတချို့မပါဝင်ပါဘူး။အသွာလာရေးပြန်လည်ဖွင့်လှစ်ဖို့အစီအစဉ်တွေပေါ်အစိုးရကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအဖွဲ့ကအတည်ပြုပေးပြီးတဲ့နောက်ဒေသ48ခုထဲက39ခုမှာဂျတာပရိနစ်မှာအရေးပေါ်အခြေအနေကိုသိမ်းလိုက်တယ်လို့ဝန်ကြီးချုပ်ရှန်ဇွာဘေးကကြေညာခဲ့တာပါ။ယောဂကုသမှုနှုန်းချစင်လာတဲ့နေရာအများစုမှာအခုလိုအရေးပေါ်အခြေအနေရုပ်သိမ်းလိုက်ပေမဲ့တိုကျိုအိုဆာကာဟိုကိုရိုနဲ့တခြားဒေသသုံးခုမှာတော့မေလ31ရက်နေ့အထိဒီအမိန့်ဆက်ရှိနေမှာဖြစ်ပါတယ်။ဝန်ကြီးချုပ်အဘေကကိုဗစ် -19 ကုသမှုမြန်မာတဲ့တိုကျိုအိုဆာကာနဲ့တခြားဒေသ၆ခုမှာအစောပိုင်းပြီးခဲ့တဲ့ဧပြီလ9ရက်နေ့ကလေးကရက်30အရေးပေါ်အခြေအနေကိုကြေညာထားခဲ့ပြီးဧပြီလမကုန်မြန်မာတော့တနိုင်ငံလုံးကိုအရေးပေါ်အခြေအနေတိုးချက်ကြေညာခဲ့တာပါ။ဂျပန်နိုင်ငံမှာ COVID-19 ကူးစက်မှုပေါင်း 16,000 ကျော်နဲ့သေဆုံးသူ680ကျော်ရှိနေရပါတယ်။တရုတ်နဲ့ထိုင်ဝမ်တို့အကြတင်းမာမှုတွေရှိနေလို့အမားမခံနိုင်တဲ့အခြေအနေမှာရှိနေတဲ့ထိုင်ဝမ်ရေလက်ကြားချင်းချင်းတဲ့ American ဖြတ်သမော USS McCampbell မနစ်ပေါ်တုံးလေးကဖြတ်မောင်းခဲ့ပါတယ်။ပက်ထိန်တုံတပ်ဖြတ်သမော USS McCampbell ထိုင်ဝမ်ရေလက်ကြားကိုရောက်ရှိတဲ့အကြောင်းကို American Pacific ဒေသတပ်ဖွဲ့ရဲ့ Facebook မှာတပ်ပုံတင်ပြီးဖော်ပြခဲ့တာပါ။အင်ဒိုပစိဖိတ်ဒေသအတွင်းလက်ရှိလွတ်ဆောင်နေတဲ့စစ်စီရေးရဲ့အစိပ်ပိုင်းအနေနဲ့အခုလိုခုံပေါင်းကြတာလို့လည်းအမေရိကန်ပစိဖိတ်ဒေသရေးတပ်ဖွဲ့ကပြောပါတယ်။ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကတော့အမေရိကန်ဖြတ်သန်းမော့ဟာထိုင်ဝမ်အနောက်ဘက်ကမ်းရိုးတန်းရဲ့တောင်ဘက်ကိုခုံပေါင်းကြတာလို့ပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။ထိုင်ဝမ်နဲ့တရုတ်နိုင်ငံတို့အကြားတင်းမာမှုတွေကာလရှည်ကြာတအုံတွင်းတွင်ရှိနေကြတာပါ။တိကျလွတ်လပ်တဲ့ကိုပိုင်အစိုးရနဲ့အုပ်ချုပ်နေတဲ့ထိုင်ဝမ်ကိုတိအစိုးရကနိုင်ငံရဲ့အစိပ်ပိုင်းဖြစ်သတ်မှတ်ထားတာပါ။လွန်ခဲ့တဲ့နှစ်တွေထဲထိုင်ဝမ်အနာတိုးနိုင်ငံကရေချောင်းနဲ့လေချောင်းစီးရေးလေးချင်မှုတွေတော်တော်များများလွတ်ဆောင်ခဲ့တယ်လို့ဒေသတွင်းအမေရိကန်တို့ရဲ့ရေတပ်စီးရေးလေးချင်မှုတွေကလည်းမကြည်မနှဖြစ်နေခဲ့ပါတယ်။ဘုကောင်ရေရှားပြဿနာကြုံနေရတဲ့ထိုင်းနိုင်ငံမှာဒီသတင်းမှာတဲ့စံသစ်တွေပေါ်လာတာနဲ့အတူဈေးပိုသက်သာတဲ့အိန္ဒိယနဲ့ဗီယက်နမ်စံတွေနဲ့လည်းအကျိနဲ့ဈေးပြိုင်ခဲ့ရတာကြောင့် people ပို့ကုန်စံစည်းတွေကျဆင်းခဲ့ပါတယ်။ပယ်စင်စံကျိုး900ကျပ်လုံးပါတဲ့ထိုင်းစံတန်းကိုပြည့်ရတဲ့သတင်းပတ်ပေါက်ဈေးအမေရိကန်ဒေါ်လာ915ကနေ946အတွင်းရှိရာကနေဒီတစ်ပတ်တည်းဒေါ်လာ480ကနေ485ပဲရှိတဲ့အတွက်ဒါဟာမလကုံနောက်ပိုင်းအနေဆုံးကျခဲ့တာဖြစ်ပါတယ်။ဒီလဈေးကွက်တဲ့စံသစ်တွေဝင်လာတယ်လို့မိုးရွာမယ်လို့လည်းခန့်မှန်းကြတဲ့အတွက်စံပြက်လက်မှာကိုတိတ်မစိုးရင်ရတော့ဘူးလို့ဘန်ကောက်မြို့အခြေဆိုင်စံကုန်သည်တကူကပြောပါတယ်။စံတင်မှုအများဆုံးဖြစ်တဲ့အိန္ဒိယကစံကျိုး900ကျပ်လုံးပါစံတန်းကိုဒီတစ်ပတ်မှာအမေရိကန်ဒေါ်လာ380ကနေ385ပေါက်ခဲ့တဲ့အတွက်အခုလအစောပိုင်းနောက်ပိုင်းဈေးအမြင့်ဆုံးရောက်ခဲ့တာပါ။ထိုင်းနဲ့ဗီယက်နမ်တို့တက်ဆိုင်အိန္ဒိယစံကဈေးတက်တာရဲ့အတွက်မနစ်ကထက်ရောင်းဝါတက်လာတယ်လို့အိန္ဒိယစံကုန်သည်ကြီးများအတင်ဥက္ကဋ္ဌ PV Krishna Rao ကပြောပါတယ်။အားရကန်တို့စံကျိုးပါဗီယက်နမ်စံတန်းကတော့အမေရိကန်ဒေါ်လာ450ကနေ460အတွင်းပေါက်ဈေးရှိခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့စံအလုံးလောက်ရှိစေဖို့ဗီယက်နမ်အစိုးရကပြပစံတင်ပို့ရာကိုမလကစာပြီးပိတ်ပင်ထားခဲ့ပေမဲ့မီလာရဲမှာတော့ပြပစံတင်ပို့မှုကိုအပြည့်အဝပြန်လည်ခွင့်ပြုခဲ့ပါတယ်ခင်ဗျာ။ တော့ကြနေမနေ့ပိုင်းနောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းပေါ်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ကိုရိုနာဗိုင်းရပ်စ်ပိုးဟာအပြင်ထွက်လေကိုယ်ကိုခန္ဓာကိုယ်ပေါ်ကနေတဆင့်အိမ်ကိုယ်ရောဂါပိုးတွေပါလာနိုင်ချေပိုများတဲ့ပိုးဖြစ်တာကြောင့်ဖြစ်နိုင်ရင်အိမ်ထဲမှာပဲနေဖို့ဗြိတိန်အရှေ့တောင်ပိုင်း Essex နဲ့ South End University Hospital ဆေးရုံကြီးအရေးပေါ်ဌာနကတာဝန်ခံဒေါက်တာအလိမဝင်းတိန်ကဗြိတိန်နိုင်ငံမှာလူနာတွေကိုကုသပေးနေတဲ့အခြေအနေနဲ့နှိုင်းယှဉ်ပြီးထပ်မံတရိပ်ပေးလိုက်ပါတယ်။ COVID-19 ကာယရောဂါနဲ့ပတ်သက်ပြီးဗြိတိန်နိုင်ငံကဆေးရုံတွေမှာဘာတွေလုပ်နေလဲဆိုတာကိုဒေါက်တာအလိမဝင်းတိန်ကို Skype ကနေဆက်သွယ်မေးမြန်းထားပါတယ်။ဒီမှာခင်ဗျားသက်ပါ
အခုချိန်ကဒီ COVID-19 ရောဂါတွေပေါ့နော်ဟိုနိုင်ငံတိုင်းမှာဟိုဒါနဲ့ပတ်သက်ပြီးတော့အသေးအံလုပ်နေရတဲ့အချိန်မှာဗြိတိန်ကဆေးဥမှာဘာတွေလုပ်နေလဲဆိုတာပြောပြပေးပါဒီအရေးပေါ်လူနာရောက်လာလို့ရှင်ပေါ့နော
်ဒီ COVID ရောဂါစဖြစ်တဲ့အချိန် March လအလေလောက်ကလေးကနှစ်ပိုင်းခွဲလိုက်ပါတယ် Hot area နဲ့ Cold area လို့ခေါ်ပါတယ်ဆို Hot area ကိုလာတဲ့လူတွေကတော့ ambulance ကနေခေါ်လာကြတာများပါတယ် ambulance ကခေါ်လာလို့ရှိရင်သူတို့ကဟိုအဖျားရှိနေ fever ပေါ့နော်အဲဒါမှမဟုတ်လို့ရှိရင်ဟိုခြောက်နေတအားဆိုးမယ်အဲအသက်ရှူချက်မယ်နောက်ပြီးတော့လေပင်းနာတာပေါ့နော်နောက်ပြီးတော့တခြားဥစ္စာပေါ့နှာရည်တအားကျနေတာတို့အဲ့လိုမျိုးအသက်ရှူနေနေဆိုင်နေအဲ့လိုမျိုး symptom တွေရှိတဲ့လူတွေကိုအဲ့ဒါတွေက ambulance တွေကအိမ်ကနေခေါ်လာတာပေါ့နော်ခေါ်လာလို့ရှိရင်အဲ့ဒါအဲ့သူတို့ကိုဆိုရင် hot နေရာမှာထားပါတယ
်ဟုတ်ပါ hot ရယ်ကိုယ်ရယ်နေရာနှစ်ခုခွဲထားတာပေါ့နော
်ခွဲထားပါတယ် hot နေရာနဲ့ကိုယ်နေရာတက်ကိုအကုန်လုံးကို wall လို့ကာပြီးတော့ခွဲလိုက်ရတာပေါ့ဘာလို့လဲဆိုတော့ကိုယ်နေရာမှာရှိတဲ့လူတွေကဒီလို symptom တွေမရှိတဲ့လူကိုကိုယ်နေရာကိုပို့တာပါကိုနေရာမှာဆိုရောချော်လဲတာတော့လည်းဖြစ်နိုင်တယ်။ဒါမှမဟုတ်ရင်တခြားပုံဟိုဟာအတက်ရတာလည်းဖြစ်နိုင်တယ်။ဖြစ်နိုင်တယ်ခုနကစင်တန်နေမရှိတဲ့လူကိုကိုနေရာမှာထားတာ
။အော်ဟော့နေရာကိုဟိုဒီပေါ့နော်လူနာတွေကိုပို့ပြီးဆိုလို့ညဒီလူနာတွေပထမဆုံးဘယ်လိုစပြီးတော့ပြုစုပေးပါလဲ။နည်းနည်းပြောပြပေးပါ
။လူနာကြောက်လာပြီးဆိုတာနဲ့သူတို့ကအရန်ယောဂအခြေအနေဆိုးနေတယ်ဥပမာအောက်ဆီဂျင်အရန်နည်းနေတယ်ဟိုအသက်ရှူတအားကျက်နေတယ်လို့ဆိုရင်ကျမတို့ကကြိုသိပါတယ်ဆိုအမ်ဘူလန့်စမားကဟိုဟာပေါ့ red phone လို့ခေါ်ပါတယ် emergency phone ပေါ့နော်လှမ်းပြီးတော့ခေါ်တာပေါ့ခေါ်ပြီးတော့သူကဘာတွေဖြစ်နေတယ်ပေါ့ blood pressure တို့အဲ့လိုပေါ့ heart rate တို့အဲအောက်ဆီဂျင်တို့ပျော်ပြလို့ရှိလို့ရှိရင်ကျမတို့ကအဲ့ဒီလူနာကတော်တော်ဆိုးရဲအဲ့ဒါဆိုရှင်အသေးအတန်နေရာမှာကြည့်မယ်ပေါ့နော်အဲ့ဒါဆို resuscitation area လို့ခေါ်ပါတယ်ဆိုအသေးအတန်နေရာမှာကြည့်တဲ့လူကိုဆိုးတဲ့လူတွေကြည့်ရတယ်အသေးအတန်နေရာမှာမဟုတ်တဲ့လူတော့ပုံမှန် hot နေရာမှာပဲကြည့်တာပေါ့ကျမတို့ကလူနာစပြီးတော့ရောက်ကလေးကဟိုဟာ blood သွေးဖောက်တယ် chest x-ray ပုံမှန်ရိုက်ပါတယ်လူနာအိမ်မှာလည်းစောင့်ရှောက်မဲ့လူရှိတယ်ပေါ့နော်အဲ့လို blood test တွေ chest x-ray တွေကကောင်းတယ်အောက်ဆီဂျင် level ကကောင်းတယ်ဆိုရင် antibiotic ပေးပြီးတော့ပြန်လွတ်ပါတယ်မကောင်းလူနာကဆိုလို့ရှိရင်တော့ဆေးရုံမှာတင်ပါတယ်ဆေးရုံတင်တော့ medical team ကိုပဲကျမတို့ကလွှဲလိုက်တာပေါ့တန်းပြီးတော့ medical team ကသူတို့ medical ward က covid ward လို့ခေါ်ပါတယ်ဆိုရင်အဲ့လိုမျိုးလူနာတွေကို covid ward ကိုခေါ်သွားပါတယ်အဲ့လိုမတော်ခင်မှာဆွတ်ပြီးပါတယ်အရင်နှာခေါင်းနဲ့ပါးစပ်သေးကိုဆွတ်ပြီးပါတယ
်အခုလူနာကြောက်ရောက်လာပြီဆိုရင်ဒီလူနာကိုဗစ်ယောဂါပိုယောဂါဖြစ်နေတာမဖြစ်နေလားဘယ်လိုလုပ်သိပါလဲပြောပြပေးပါ
အတိအကျဘယ်လိုမှမသိနိုင်သေးပါဘူးဟိုပေါ့ဆွတ်ပြီးစမထွက်မချင်းနောက်ပြီးတော့ဒီအခုတော့ကျမတို့သိနိုင်တာတခုကတော့လူနာရောက်ရောက်ချင်း chest x-ray ရိုက်လိုက်လို့ရှိရင် chest x-ray က sign နေရအခု covid sign လို့ဆိုခေါ်ပါတယ်ကြည့်လိုက်တာနဲ့ဟိုကကျမတို့သိပါတယ်ကျမတို့ဆေးရုံမှာဆိုရင် radiologist က24နာရီဆင်းသူတို့ duty နဲ့ဆင်းရပါတယ် radiologist ကအဲ့ဒီဥစ္စာကို chest x-ray ကို report လုပ်ပေးပါတယ်ဒါပေမဲ့အဲ့ဒီ chest x-ray ကြည့်လိုက်လို့ရှိရင်ကျမတို့ diagnosis ကိုတော်တော်မှန်းလို့ရနေပါပြီမနာဘလော့ blood pressure ပုံမှာလည်းမူတည်ပါတယ
် blood pressure အပေါ်မှာမူတည်ရစားပါပြောရပါမယ
်အဲ့ blood pressure မှာအဲ့ blood မှာ abnormality တွေပြပါတယ် covid ရှိတဲ့လူနာ leukopenia လို့ခေါ်ပါတယ်အဲ့ဒါကို one of the blood counter နည်းလို့ရှိလို့ရှိရင်အဲ့ဒါဟာ covid ဖြစ်ဖို့ chance အရင်များပါတယ်ဒါပေမဲ့အခုအချိန်မှာတော့ဘသူပဲဖြစ်ဖြစ်ချောင်းဆိုးနေတယ် temperature ရှိနေတယ်အသက်ရှူကျန်နေတယ်ဆိုလို့ရှိရင်တော့90 more than 90% ကိုဖြစ်ပါပဲ chest x-ray ကကျွန်တော်တို့စီမှာ within 5 minute လောက်တွင်မှာရပါတယ် chest x-ray ကြည့်လိုက်လို့ရှိရင် diagnosis ရပါပြီ
ဆိုတော့ဒီ covid လူနာနော်ပေးကြပြီဆိုလို့ရှိရင်ဒီလူနာကိုဘာလို့ပါလဲဆက်ပြပေးပ
ါလူနာကဟိုပေါ့နော်အောက်ဆီဂျင်လိုနေကြတာများပါတယ်အဲ့လိုဆိုရင်အောက်ဆီဂျင်လိုရင်အောက်ဆီဂျင်ပေးတယ်ပေါ့နော်ဟိုပေါ့ကဲပြန်နိုင်တဲ့လူနာကြလို့ရှိရင်လည်း antibiotic ပေးပြီးတော့ပေါ့မပြန်နိုင်တဲ့လူနာကိုတော့အဲ့လိုပေါ့အဲ့ဒီလူနာကintensive care ကိုသွားရမယ်လူနာလားရိုးရိုး medical ward ထဲမှာပဲနေနိုင်သလားဆိုတော့အဲ့ဒီအချိန်မှာ decide လုပ်ရပါတယ်ပေါ့ကျွန်မခုနကပြောပြတဲ့ resuscitation ခန်းထဲမှာရှိနေတဲ့လူနာကတော့အရန်ကိုဆိုးရွားနေတယ်ဆိုရင်အသက်ရှူဆက်တက်မလားဆိုတာကိုဆုံးဖြတ်ရပါတယ်အဲ့ဒီခါကျလို့ရှိရင်ကျမတို့က intensivist တွေခေါ်ပါတယ် intensivist တွေကလာကြည့်တယ်သူဆုံးဖြတ်ပါတယ်အဲ့ပုံမှာသူ decide လုပ်တဲ့ factor တွေကတော့အများကြီးရှိပါတယ်အဲ့ဒီပုံမှာမူတည်ပြီးတော့သူဟိုလေကြောင်းတွေကိုကျုပ်ထဲမလားပြီးလို့ရှိရင်အသက်ရှူဆက်နဲ့ဆက်မလားဆိုတာကိုအဲ့မှာICU ကစပယ်ရှယ်လစ်တွေကဆုံးဖြတ်ပြီးတော့သူတို့လုပ်ပါတယ်တခါလေ
ဒီကိုဗစ်ပြဿနာပေါ့နော်အခုတကဘာလုံးမှာခံစားနေရတယ်မြန်မာနိုင်ငံကလူတွေပေါ့နော်ဒီကိုဗစ်နဲ့ပတ်သက်ပြီးတော့ဗားရီများတတိထားတဲ့နည်းနည်းပြောပြပေးပ
ါမပေါ်ကြဖို့လိုပါတယ်အိမ်ထဲအသက်ကြီးတဲ့လူတွေအိမ်ထဲမှာပဲတင်းနေပါတယ်နောက်ပြီးတော့ဒီရောဂါကူးပုံကကြတော့4 mile လို့ခေါ်ပါတယ်ကိုကိုမှာပါလာတာဟုတ်အဲ့တော့ပါလာတာဆိုတော့ကိုအပြင်ထွက်လေကိုအိမ်ကိုတည်လာလေပဲဒီရောဂါကြောင့်ဘယ်သူမှသေချာမသိသေးပါဘူးအခုတိတိအဲ့တော့တတ်နိုင်သမျှတော့အပြင်မထွက်တာအကောင်းဆုံးပါပဲ
အခုလုံးကြည်ကြပြတဲ့အတွက်ဒေါက်တာလိမ္မာဝင်းသိန်းကိုအားကြီးချစ်စွတ်တင်ပါတယ
်အကုန်လုံးဘေးကင်းပါစေလို့ဆုတောင်းပါတယ
်ကိုရိုနာဗိုင်းရပ်စ်ကာကွယ်တားဆီးရေးအသွားအလာတွေပြင်ထားတာကြောင့်အင်ဒိုနီးရှားပြည်သူတို့အလုံးလမဲ့ဖြစ်ကြရပါတယ်အဲ့ဒီလိုအလုံးပြုတ်သွားသူတွေခံစားစီဖို့အင်ဒိုနီးရှားအစိုးရကစံအခမဲ့ဝေငါပေးနေပါတယ်ကမ္ဘာပြည်ရဲ့ဆန်တွေကို ATM ဆက်ကငွေထုတ်ပေးသလိုမျိုးစံကိုချိန်ပြီးထုတ်ပေးတဲ့ဆန်နဲ့ပေးဝင်နေတာဖြစ်ပါတယ်။ Writer 3တရက်ကိုပြောပြပါမယ်ခင်ဗျ။ဆူရကထောက်ပံ့ပေးတဲ့အခမဲ့ဆန်ကြောင့်တတ်တရာရသူတွေရဲ့ Linda Shafree တယောက်လည်းပါပါတယ်။သူကတို့ယောက်ျားပါအလုပ်ပြုတ်ခဲ့တာပါ။ Linda မှာကိုဝင်ကလည်း3လရှိနေတာပါ။အခုတော့မြို့တော်ဂျကာတာအပြင်ပဲဒီပေါ့ခ်အရက်ကအင်ဒိုနီးရှားစစ်တပ်စခန်းတစ်ခုထဲစံဝေတဲ့နေရာမှာတန်းစီရင်သူ့လက်ကိုစောင့်နေပါတယ်။နှကောင်းစီကိုစီးပြီးလူကြီးခခွာခွာနဲ့ဆစ်ရှိရှိစောင့်ပြီးတဲ့နောက်မှာတော့ဒီနေ့စံ1ကီလိုပဲရခဲ့ပါတယ်
။အခုယူကကျွန်တော်ကကျွန်တော်ပဲဟာခပါဒီဖန်တော့ဆိုင်ကျွန်တော်ပဲဟာခဆိုမီကျွန်တော်ပဲ
ကျွန်မယောက်ျားတော့ကျွန်မပါ။ရောချင်းဝင်ပြရပဲအလုတ်ကထုတ်ခံရတာပါ။အခုရတဲ့စံကနေပြီမဲ့လို့ဒီလိုအခြေအနေမှာတိတ်ကိုတမှုရှိပါတယ်လို့ပြောပါတယ်။ကိုဗစ် -19 တန်ကိုတုံ့ပြန်နေရတဲ့တခြားနိုင်ငံတွေလိုပဲအင်ဒိုနီးရှားနိုင်ငံကလည်းမှတ်လာတဲ့အမေရိကန်ဒေါ်လာ 24.9 ဘီလီယံပမာဏရှိတဲ့စီးပွားရေးနှုန်းထားရေးစီမံကိန်းတစ်ရပ်ကိုထုတ်ပြန်ခဲ့ပါတယ်။အင်ဒိုနီးရှား10တန်းအတွက်လူမှုဖူလုံရေးကန်စားကွန်ရက်တွေထောက်ပံ့ပေးဖို့စားစရာတွေကူညီဖို့နဲ့အစ်စင်မီတာနဲ့အခွန်လျှော့ချပေးတဲ့အစီအစဉ်တွေလည်းပါဝင်ပါတယ်။အလကားဝေတဲ့စံကိုရယူနိုင်သူတွေကတော့နေသားလုံသားတွေ၊လှုပ်လှလှသွားရသူတွေ၊အိမ်ပိုင်မရှိသူတွေနဲ့စည်ရန်နွားပါမှုအစီအောက်ကိုရောက်နေသူတွေဖြစ်ပါတယ်
။သဟာရီတုခိတမွာကန်သာတု
ဒီတိုင်းကျွန်တော်တို့လူတစ်ထောင်စာအတွက်စံတဒံခွဲလောက်ပြင်ထားပါတယ်။တစ်လစာအတွက်ဆိုရင်တွက်တာကြည့်ပါဗျာ။ဒီလိုပဲကျွန်တော်တို့နေတိုင်းမနာတိုင်းလှုပ်သွားမှာပါ။ရုပ်ပိတ်ရတောင်မချမ်းပဲမရမနာလှုပ်သွားမှာပါ။လို့အင်ဒိုနီးရှားစစ်တပ်အရာရှိတယောက်ကပြောပါရယ်အင်ဒိုနီးရှားစစ်တပ်နဲ့စက်ပြေးဝင်ကြီးဌာနကတာဝန်ရှိသူတွေကအခမဲ့ဆန်ရမဲ့စီးရင်ဝင်သူတွေကိုစံ ATM ကတ်တွေထုတ်ပေးသွားမယ်လို့ပြောပါရယ်အဲဒီကတ်နဲ့စံထုတ်ပေးတဲ့ဆက်ရှိရာကိုသွားပြီးထုတ်နိုင်သလိုစံထုတ်သူတွေလည်း social distancing အကြောင်းကိုလက်တွေ့သိကြရရပါတယ
်စတုပါဝါမဘန်တူမာရှာရာကတ်တန်တမ်ပါ
ဒီအစီအစဉ်ကထိခိုက်ခံစားနေရတဲ့လူတွေကိုအကူအညီပေးဖို့ရည်ရွယ်တယ်လို့ပဲဒုတိယချက်အနေနဲ့ကလည်းလူချင်းခက်ခွာခွာနေတာဘလောက်အရေးကြီးတယ်လဲဆိုတာကိုလူတွေနားလည်နိုင်စေပါတယ်လို့ပြောသွားတာပါ COVID-19 ရောဂါတန်ကြောင်ကူးစက်မှု1000ကျွဲလောက်နဲ့သေဆုံးသူ1000နီးပါးရှိလို့အင်ဒိုနီးရှားနိုင်ငံဟာတရုတ်နိုင်ငံပြင်ပအရှိအရှာဒေသမှာအထူးအပြောက်အများဆုံးနိုင်ငံဖြစ်ပါတယ် ရောဂါကူးစက်မှုကျဆင်းနေတဲ့ဆိုရဲရလာတွေကဘီယာပတိညာနဲ့ရှင်းရှင်းလင်းလင်းမရှိသေးပေမဲ့ပြည်တော်ဂျကာတာအစိုးရကတော့ကန့်သတ်ချက်တွေကိုဖြေလျှော့ပေးဖို့ဆန္ဒပြပြပေးပါတယ်။အင်ဒိုနီးရှားဗဟိုဝန်ကြီးရှရီမူလီယာနီအင်ဒရာဝတီကတော့လူငယ်တဲ့6ပတ်တည်းလူနတန်းအလုံးမရှိဖြစ်သွားရတာနဲ့အတူတပ်ပြည့်ရဲ့စည်ရဲနွားပေါင်းမှုတိုက်ဖျက်ရေးအစီအစဉ်ကို10နှစ်လောက်နောက်ကျသွားစေရတယ်လို့ဆိုပါတယ်ခင်ဗျာကျွန်တော်ရဲမထော်ပ
ါထိုင်းနိုင်ငံဘန်ကောက်မြို့ကစားတော့ဆိုင်တစ်ခုထဲမှာလူတွေတယောက်နဲ့တယောက်ခက်ခွာခွာထိုင်အောင်ဆိုပြီးဘန်နာဝတ်ဝန်ရုပ်တွေကိုအသုံးပြုထားတဲ့အကြောင်းရိုက်တာသတင်းဆောင်ပါးကိုအခြေခံပြီးတော့ပြောပြပေးမှာဖြစ်ပါတယ်ကျွန်တော်ရန်နိုင်ပါစားတော့ဆိုင်တစ်ခုမှာဘန်နာဝတ်ဝန်ရုပ်တွေနဲ့ထိုင်ပြီးစားရမျိုးကိုစိတ်ကူးကြည့်ဘူးကြပါသလားထိုင်းနိုင်ငံဘန်ကောက်မြို့က Mason Saigon ဆိုတဲ့ VNL စားတော့ဆိုင်ကတော့အဲ့လိုပန်းသာဝတ်ဝန်ရုပ်တွေနဲ့အတူထိုင်စားလို့ရအောင်လုပ်ထားပါတယ်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့လာတယ်မဖြစ်ရအောင်ဆိုပြီးချမှတ်ထားတဲ့ကန့်သတ်ချက်တချို့ကိုအစိုးရကဖြေလျှော့ပေးလိုက်တာကြောင့်အခုဆိုရင်စားသောက်ဆိုင်တွေပြန်ဖွင့်လာနေပြီဖြစ်ပါတယ်။ဒါကြောင့်လူတွေတယောက်နဲ့တယောက်ကပ်ပြီးတော့မဟုတ်ဘဲခက်ခွာခွာထိုင်နိုင်အောင်အဲ့လိုပန်းသာဝတ်ဝန်ရုပ်တွေကိုဆိုင်ကထားထားတာဖြစ်ပါတယ်။ဒီဆိုင်မှာလာစားတဲ့ဗန်ကောက်မြို့ခံဆော်ဝက်ချိုင်ဖုတ်ကတော့
ကျွန်တော်စိတ်မီနေတာဆိုတော့ဖက်ကလာမနန်းထန်ဒီလမ်းခွန်တယောက်ရင်းครับဆိုတော့မီလုံးမီ
ကောင်းပါလေအခုလူကဝန်စုံလေးပြီးထားထားတဲ့အတွက်တယောက်တည်းထိုင်စားနေရတဲ့ဆိုတော့အထူးချန်ခံစားချက်မျိုးလျှော့သွားတယ်လို့ပလတ်စတစ်ပန်ကြီးကာထားတဲ့အတွက်လည်းဒီဆိုင်မှာထိုင်စားရတာပူပြီးတော့ဘေးကင်းတယ်လို့ခံစားရပါတယ
်အချိန်တော်ကြာအိမ်ထဲမှာနေပြီးတဲ့နောက်အဖေမပါပဲတယောက်တည်းဆိုင်မှာလာစားရတဲ့သူတွေအတွက်ပိုပြီးအထူးချန်နိုင်ပေမဲ့အခုလိုပန်းသာရုပ်လေးတွေထားလိုက်တဲ့အတွက်ဒီနေ့ကတယောက်ထဲလာစားတဲ့သူတွေအတွက်လည်းအဆင်ပြေစေတယ်လို့စားသောက်ဆိုင်ပိုင်ရှင်နဝရိုချနာဖန်ကွန်းကပြောပါတယ
်จริงๆก่อนหน้านี้เนี่ยก่อนที่จะผ่อนคลายมาตรการถ้าเกิดสมมุติว่าคน
กินจะดีที่ช่วยได้ดีขึ้นไปมั้ยล่ะตําแหน่งทาราวีก็ชินิบาดีดิสายหนูตะหยอกแท้ลาได้ดูဆိုเลยสะพวยตะลุคู่ๆเนี่ยตะหยอกแท้ถ่ายอ่ะครับทีนี้ดาก็ฉันเอาตะမျိုးကြီးဖြစ်နေပါတယ်ถ้าอย่างวัววัวชูนี่ดิโกท้าผู้เสกุยะเลยอ่ะครับပန္နာလေးတွေကလည်းချက်စရာကောင်းပြီးဒါကအာရှရဲ့အမှတ်တင်ဂီတာတစ်ခုဖြစ်ပါတယ်ကျွန်တော်တို့ဆိုင်ကလည်း VNM ဆိုင်ဆိုတော့အာရှဆိုင်ပါဒါကြောင့်ကျွန်တော်ကအာရှကိုပူဇော်ပြီးတဲ့အရာတစ်ခုကိုသုံးရပါ
တယောက်နဲ့တယောက်ခက်ခွာခွာထိုင်ရမယ်ဆိုတဲ့ညွှန်ကြားချက်အရစားသုံးသူတွေအနေနဲ့အတူတူထိုင်စားရဆိုရင်ညနေချင်းဆိုင်မထိုင်ဘဲတစ်ကောင်ကန့်နှက်ပြထိုင်ရမှာဖြစ်ပြီးပန္နာဝုံဝုံရုပ်တွေကကိုယ့်ရဲ့ရှိညနေချင်းဆိုင်နဲ့ဘေးကုန်းတွေမှာနေရာယူထားတာဖြစ်လို့ဆိုင်မှာလာစားရတဲ့သူတွေအတွက်လည်းထိုင်ရတာအဆင်ပြေစေတယ်လို့ 3 pound a server current ကပြောပါတယ
်ကောသူခေါ်ဟဲ့နော်သူစကြရဲ့ဟာว่าเขาคงตั้งใจให้เรารู้สึกว่า
ถ้าว่าก้าวมาเลยบาลุเลยสรเอาจม้าใส่ในโหวนลาราเนดูรีเนคักขวากว่าบลูถ่ายามะเลยสรโกลงไหนมาเลยตะชู่ใส่ในมาสรยลูรีก็เบน้าถ่ายามะไม่ติเว้เนต้องซ้อมมาเตี่ยวเนเตี่ยวคู่ๆกักๆฤทถ่ายนี่ပြီးတော့ไอ้ใส่ฤทแท้สายเนาะถ่ายาปูอศีปีပြီးတော့ล้วยบาเลย
ထိုင်းနိုင်ငံမှာဗိုင်းရပ်စ်ပိုးကူးစက်သူတွေရောကြလာနေပုံရပါမယ်လေထိုင်းဆိုရကတော့လူတွေကိုနှာခေါင်းစည်းတွေတက်ကြဖို့တကိုယ်ရည်တန်ရှင်းရေးဂရုစိုက်လှုပ်ဆောင်ကြဖို့နဲ့တယောက်နဲ့တယောက်ခက်ခော်ခွာနေတာတွေဆက်လုပ်ကြဖို့ဆက်ပြီးတော့တိုက်တွန်းနေပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ဒဏ်အကြီးအကျယ်ခံစားခဲ့ရတဲ့အီတလီနိုင်ငံမှာစီးပွားရေးပြန်လည်ဖွင့်လှစ်လာတာနဲ့အတူအများပြည်သူတို့တည်ယူပို့ဆောင်ရေးအစားစပိန်တွေပို့သုံးလာနိုင်အောင်ဆောင်ရွက်လာတဲ့အကြောင်းပြောပြပါမယ်ပြည်ဝင်တဲ့တော့ Arash Arabasiri ရဲ့သတင်းဆောင်ပါကိုနားဆင်ကြရအောင်ပါရှင်။ကျမတင်ကြီးထိုက်ပါ။ COVID-19 ဖြစ်နေတဲ့ကာလမှာအများဆုံးသေယူပို့ဆောင်ရေးကိုရှောင်နိုင်ဖို့အတွက်ရောမမြို့တော်မှာ150ကီလိုမီတာအရှိအရေးပေါ်စပိန်လမ်းခင်းနေကြပါတယ်။
Noi siamo contentissimi.
စပိန်လမ်းတောင်းနေတာနှစ်နှစ်ချီကြာခဲ့ပါပြီတဲ့။စပိန်စီသူတွေကိုအလေးထားဖို့လှုပ်ရှားဆောင်ရွက်ခဲ့ကြတယ်လို့ပြောသူကတော့ Save the Cyclists အဖွဲ့ရဲ့ခေါင်းဆောင်အာဇီနာဖဇာနိုဖြစ်ပါတယ်။ရောမမြို့တော်မှာအရင်ကလည်းစပိန်လမ်းတွေရှိခဲ့ပါတယ်။ဒါပေမဲ့တစ်ဆက်တစ်ဆက်တည်းမဟုတ်ဘဲတခြားရင်အသွားလာတွေနဲ့စပိန်စီသူတွေရောနေတာပါ။ပီထရိုကယ်လာဘရီဇာကတော့ရောမမြို့တော်တည်ယူပို့ဆောင်ရေးဆိုင်ရာတာဝန်ခံဖြစ်ပါတယ
်ဆိုတော့ quindi dei percorsi delle realizzazioni
ရှင်ကျော်ကိုဖြတ်ကူးနိုင်ဖို့အပါအဝင်ရှင်းလင်းလွယ်ကူပြီးဘေးကင်းတဲ့အရေးပေါ်စပိန်လမ်းတွေခင်းနေတာဖြစ်တဲ့အကြောင်းပြောသွားတာပါစပိန်လမ်းတစ်တွေပေါ်ရတာကလည်းအကန့်အသတ်နဲ့ပဲလုပ်နိုင်တာပါတည်ယူပို့ဆောင်ရေးဆိုင်ရာတာဝန်ခံပီထရိုကယ်လာဘရီဇာကအခုလိုရှင်းပြပါတယ်
soprattutto per quello che riguarda le intercessioni.
Luana Nico Shilo Miyaba Bude, Daga Yeshi Simangin Pipi, Leshi Yibo Simangin Sele Gangche Podabu Pipi, D Simangin Pidwaji Ma Tapi Sinian Tisang Mabade. Sabesi Duri Garo Gari Gu Sham Nai Bu, Tata Mama Sabin Landri Lujin Jabari. Joma Muga Sabesi the Madu Pide, Alessandro Makiniga Akulu Biobari.
Purtroppo Roma è una città molto
antica. Gioma ka shihang miu ro pipari. Sabin landri tatta mamma paupi wuga melue babu ve. Akulu sabin landri gu sipian tok bita gugabe. Teipiro shipare lo san chabalu pio toarapa. Italy nainga gioma miu roma. Amiapi tu te yu po sangi a tong piuragu. Gabi me pike a chingane shinye. Tawa niba lauta quimpiu tabari. Aku Yebo Sabin Langaro, Piduri Etwe, Juichesia, Nilan de Kulu Le, Anabanduka, Biopari, Jama Tingi Taipa.
Gusela di Kabam Media Rega, Yamananga net Pathet Yidaja de Chu, Muy Abom Piopiadore. India Yakandazna. Nema Sudobun Dema, Mapawin Mapate Yesre Gonsine. Subia Bumik here somewhere the quint.com ha Payawa. India ha 3 linga ga de mil khatwae lu sam go thak khan abi ga lu Rajiv Gandhi ye sibet sunzai wara kya sun da ga le lu sa ye wara Rajiv ye me Indira Gandhi ye nyun cha mu ya India thau han ye ga phan di tha le cha go thin bo chu ban yin India nin nyan ye thain ne mu tat phwa a thi na ga ya ba de 1985 rong ga le Indira Gandhi ha su ye mi swe ji Mujibur Rahman lut jan khan ya de kisa ma tawon ma kin ne Bangladesh si suyago dan kata ni ne. Si tukang tangan ni daga, Chakma, Marma, Tripuri, Doye, Shanti Bahini tepung ni ku takkan api ke wadre. Nau ni nasa jamara, Chek Hasina suya ne, Shanti Bahini ro tebot ni hu ya lo, Subutau niamu tigong chokdwara he lo suware. Buddha wakane Hindu Lunyozuwe ni sanya ayi jirare ku. Kuka Bangladesh si daga, Muslim ni cica ni sanya tumpu ni zep cepare. Tapi India garo, dikira masukan sendiri ni kebade. Tapi orang Cina ni ramnya masuk agale. India ya kerja besun semangin u sengcabi. Ia jangan tapi u tujuh siapa. India suya pawai patah lang lu samiya lu suara. Dolar tengah ni balap tenek kerja semangin ha. Jangan pinai sedui segan atasin. Pinai pinai ni jang sedui ye lanjang pun bu nyaman darah kisau. ခယူဒေါင်းရဲ့အသွားဒုံနဲ့လှုပ်ဆောင်ရတာဖြစ်ပြီးအဲ့ဒီစစ်ကောင်ကိုမွန်မှန်ပြီးဒေါ်ဒန်နစ်ကတဆင်မီဇိုရမ်ပြည်နယ်နဲ့ဆက်ဆက်ဖို့ရည်ရွယ်ပေမဲ့မကြသေးမီကအေးအေးရခိုင်တပ်ဖွဲ့ရဲ့တိုက်ခိုက်မှုကြောင့်စစ်မှုထွက်နိုင်ဖြစ်နေရပါတယ်။အိန္ဒိယစစ်တပ်ဟာမြန်မာစစ်တပ်ရဲ့မြစ်တာရခံချက်အရာမီဇိုရမ် အဲ့မှာပဲအေးအေးတပုံတွေဟာကဒန်းစီမံကိန်းအတွက်လုဆောင်နေတဲ့အိန္ဒိယကွန်ထရက်တာတွေကိုစတင်ပြစ်မှတ်ထားလာတယ်လို့ဆိုပါတယ်။အေးအေးပြောခွင့်ရတာတော့သူတို့ကိုတရုတ်ကအစီအမံပြုပေမဲ့အိန္ဒိယကအစီအမံမပြုဘူးလို့မီဒီယာတွေကပြောကြောင်းရေးသားထားပါတယ်။ဆက်ပြောချင်တဲ့ဆောင်မတစ်ပုဒ်ကတော့မြန်မာဥပဒေတည်ကြောင့်နာဂမျိုးနွယ်စုတွေမြေယာဆွန်းဆွန်းရွက်ွယ်စီဆိုတဲ့ခေါင်းစဉ်နဲ့ news.mongabe.com မှာဖော်ပြထားတာဖြစ်ပါတယ်။ရာဇဝင်ချီပြီးရိုးရာစိတ်တဘာဝအရနေလာခဲ့တဲ့နာဂလူမျိုးစုရဲ့ရပိုင်ခွင့်နဲ့ဒလိရီဟာမကြခင်ကပြတ်ထားလိုက်တဲ့မြန်မာနိုင်ငံမြေလူမြိုင်ဥပဒေစစ်ကြောင့်ထိခိုက်နစ်နာနေရတယ်လို့စာရေးပါတယ်။ဒီဥပဒေကြောင့်နာဂတို့ရိုးရာစိုက်ပျိုးမြေဟာမြေလူမြိုင်စံပတ်ခံရရတဲ့အတွက်နာဂတို့လူပိုင်ခွင့်ဆုံးရှုံးရပြီးနောက်မြေယာဥပဒေတစ်ခုကလည်း ဒီမျိုးကိုစိုက်ပျိုးမှုဖြစ်တတ်မှတ်ခြင်းမရှိတဲ့အတွက်နာဂလူမျိုးတို့ကြောင်းရွှေစိုက်ပျိုးရတဲ့နေရာတွေမှာလုပ်ပိုင်ခွင့်ဆုံးချရမယ်အခြေအနေရှိနေတယ်လို့ဆိုပါတယ်။တိတော့ဦးစီးဌာနကမြေယာစီမံခံကွဲပုံဟာဆက်စင်းနေဗယ်ဒီလိုခေါ်တဲ့ခန်းထိုင်ရေးစီးရဲ့နာဂယိုရာတော်လိုင်းထင်းထင်းရေးစနစ်ကိုထိခိုက်စေပြီးအခုဆိုရင်သူတို့ရဲ့တောတောင်တွေမှာသမင်တွေအောက်ထင်းမျက်တွေလည်းမရှိတော့ သူတို့ရိုးရိုးတော်တောင်တွေကိုအစိုးရကသိမ်းယူလိုက်တော့ဒီနေရာတွေမှာ အနာအင်းအားစီးရွေးလူတွေဝင်လာပြီးတော်တော်ဆရန်ဇာတာတွေကိုအလူရဲ့ယူငင်ကြရမယ့်အန်ဒီရလဲကြုံရပါတယ်တဲ့။တခင်စီအစိုးရအဆက်ဆက်ကတော့သူတို့နာဂဒေတာတွေကိုသူတို့ဟာနဲ့သူတို့လွှတ်ထားခဲ့ပြီမဲ့2015ဒီမိုကရေစီကုပြောင်းရေးလောက်လာတော့အပြောင်းလဲကိုသူတို့မျှော်လင့်ခဲ့ကြပါတယ်တဲ့။လူမျိုးစုတချို့ရဲ့ခရီးရန်ဘာသာကုဝေမှုကိုနှိကွတာစစ်တပ်ကအနိုင်ကျင့်တာတွေတော့ရှိတော့ပါဘူး။အရင်ကဆိုရင်စစ်တပ်ခိုင်းတာကိုနင်းလို့မရဘူး။ညီနေရရင်ပြစ်တတ်ခံရတယ်လို့ဒန်ဂွန်မျိုးနွယ်စုဝင်တူကိုကဖော်ပြပါတယ်။နောက်သူတို့မျှော်လင့်ထားတာတစ်ခုကတော့ညီညာရေးလုပ်ပြီးရင်ဖက်ဒရယ်နိုင်ငံထူထောင်မယ်။စွန့်ရင်သယံဇာတနေရာတွေကိုဘိုလ်ချုပ်ပိုင်မှုဆော့ချလိုက်ပြီးဒေသလိုက်စီမံခန့်ခွဲခွင့်ပေးမယ်။အကျိုးအမြတ်ကိုဘဟုနဲ့ဒေသနာခွဲဝေယူမယ်လို့မျှော်မှန်းခဲ့ပါတယ်။အခုလက်တွေ့မှာတော့နေပြည်တော်ကမူဝါဒချမှတ်သူတွေဟာအိုးဝေးလံတဲ့ဒေသတွေကမြေယာတောတောင်တွေကိုစီမံကိုကဲဖို့စီမင်းစစ်တွေချမှတ်လာပါတော့တယ်။ဒါဟာပြန်လည်စစ်မြေရေးအထုမှုကိုလည်းလမ်းလွဲသွားစေနိုင်တယ်လို့ဆိုပါတယ်။2018မှာတော့နာဂသဘုံတွေနဲ့အပြစ်ရခဲ့တယ်။နာဂကိုပိုင်ဥထုပ်ခွင်ရနယ်မြေအဖြစ်သတ်မှတ်ခဲ့ပေမဲ့ဒီအစီအစဉ်ရနာဂမျိုးနွယ်စုတွေတက်ဘ ਹੁ အစိုးရကသာအကျိုးအများရှိနေတယ်လို့ဧည့်သားထားပါတယ်ခင်ဗျာ။ကျွန်တော်ကြော်စမ်းပါပါ
ရုံးမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVV ရုပ်တံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး။ DVV ရုပ်တံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေး။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်တံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ရှမ်းပြည်နယ်မှာအိမ်တော်စု6စုရှိရင်တစုကဘိန်းဆိုင်ကြပါတယ်။ဘိန်းကိုကြီးတသက်ဆိုင်ပြိုးတဲ့အိမ်တော်စုတော့မရှိသလောက်ရှားပါပါတယ်။စီးပွားရေးလိုအပ်ချက်အရဆင်းရဲတောင်သူတွေဘိန်းဆိုင်တာဖြစ်တဲ့အကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ
်။မြန်မာနိုင်ငံမှာဘိန်းအများဆုံးထွက်တဲ့နေရာဟာရှမ်းပြည်နယ်ဖြစ်ပါတယ်။ဖျုံအစိုးရဖိအားပေးမှုကြောင့်နေဆက်ဒေသဖြစ်တဲ့ကိုကဝနဲ့မိုင်းလားဟာဘိန်းမဲ့ဒေသပြစ်သွားပြီးပြန်ကျန်ဒေသတွေဟာအနည်းနဲ့အများဘိန်းဆိုင်ကြပါတယ်။စီပေါ်ရေးလိုအပ်ချက်အရာစင်းရဲသားတောင်သူတွေဗိမ့်ဆိုင်ကြတာဖြစ်ပါလေ။ကုလသမဂ္ဂမွေးရစင်းနဲ့ရာဇဝတ်မှုတိုက်ဖြတ်ရေး UNODC ကရှမ်းပြည်နယ်ကကျေးရွာ600နီးပါးကို2018ကစစ်တမ်းကောက်ယူတဲ့အခါမှာ၄ဘုံတဘုံလောက်မှာဗိမ့်ဆိုင်ပြိုးတာတွေ့ရတယ်လို့ဆိုပါလေ။ရွာသားဥွေတဝက်လောက်ဗိမ့်ဆိုင်ကြတာဖြစ်ပါလေ။ဒါကြောင့်ရှမ်းပြည်နယ်မှာအိမ်တော်စု6စုရှိရင်တစုကဗိမ့်ဆိုင်တဲ့သဘောဖြစ်နေပါလေ။နေသဒေတာတွေဖြစ်တဲ့ကိုကမိုင်းလာနဲ့ဝဒေတာမှာဘိဆိုင်ပြုံးမှုကြီးရှင်းပါတယ်။ဒါပေမဲ့သူတို့နဲ့ဆက်ဆံနေတဲ့ရှမ်းပြည်နယ်အစီပိုင်းမှာခြေရွာ34ရာခိုင်နှုန်းဘိဆိုင်ပြီးရှမ်းပြည်နယ်တောင်ပိုင်းမှာခြေရွာ30ရာခိုင်နှုန်းမြောက်ပိုင်းမှာ9ရာခိုင်နှုန်းဘိဆိုင်ပြုကြပါတယ်။ခြေရွာအလုံးကိုခြုံကြည့်မယ်ဆိုရင်ဘိဆိုင်တဲ့ရွာက22ရာခိုင်နှုန်းမဆိုင်တဲ့ရွာက58ရာခိုင်နှုန်းရှိပါတယ်။ဘိန်းကိုကြီးတက်တဲ့စိုက်ပြိုးတဲ့အိမ်တော်စုကတော့မရှိသလောက်ရှားပါတယ်လို့ဆိုပါတယ
်။ရှမ်းပြည်နယ်အစီပိုင်းနဲ့တောင်ပိုင်းကအိမ်တော်စုတွေဟာသူတို့ရဲ့စိုက်ခင်း40ရာခိုင်နှုန်းနီးပါးမှာဘိန်းစိုက်ပြိုးကြပါတယ်။မြောက်ပိုင်းမှာတော့စိုက်ခင်းရဲ့80ရာခိုင်နှုန်းဟာဘိန်းကင်းနေဖြစ်ပါတယ်။ရှမ်းပြည်နယ်မှာဘိန်းတိအေကစိုက်ပြိုးဈေးဟာဒေါ်လာ140လို့သိရပါတယ်။အဲ့ဒီထဲမှာတဝက်လောက်ကပေါင်းတင်ကနဲ့ဘိန်းကြီးကိုဓာတ်နဲ့ချစ်ခအတွက်ပေးရတဲ့ကုန်ကျစရိတ်ဖြစ်ပါတယ်။ဘင်းစိန်တကီလိုရဲ့ပြန့်မြစီနှုန်းဟာဒေါ်လာ140နီးပါးဖြစ်တဲ့အတွက်စိုက်ပျိုးသူဟာတွက်ချေကြိုက်ပါတယ်။ရှမ်းပြည်နယ်ရဲ့ကြေးလက်ဒေသပြည်ထနာဟာဘိန်းနဲ့မပတ်သက်တဲ့အလို့အကံရှားပါမှုဖြစ်ပါတယ်။အခြားအလို့အကံမရှိတာဟာဘိန်းဆိုင်ရတဲ့အကြောင်းရင်းတစ်ခုဖြစ်လာပါတယ်။အခြားအလို့အကံရှိတဲ့အရက်ဒေသမှာဘိန်းမဆိုင်သူတွေများပြားလာတာတွေ့ရပါတယ
်။ဘိန်းမဆိုင်တဲ့အင်တောင်စုဟာဝင်ဝင်လျော့သွားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာဘိန်းမဆိုင်တဲ့အတွက်ဝင်းဝင်း26ရာခိုင်နှုန်းယွန်းနေသွားပြီးအရှေ့ပိုင်းမှာ80ရာခိုင်နှုန်းတောင်ပိုင်းမှာ50ရာခိုင်နှုန်းဝင်းဝင်းကျဆင်းသွားတယ်လို့စစ်တမ်းမှာဖော်ပြပါတယ်။ ဘင်းဆိုင်တဲ့ကျေးရွာ20ရာခိုင်နှုန်းလောက်သာကားလမ်းနဲ့ဆက်သွယ်နိုင်ပါတယ်။အများစုဟာဝေးလံကြောင်ကြားမှာရှိပါတယ်။လမ်းပတ်ဆက်သွယ်ရေးခက်ခဲတဲ့နေရာတွေမှာဘင်းဆိုင်ပြိုးကျတာများပါတယ်။ဝေးလံတဲ့ဒေသမှာနေထိုင်သူဟာလူနေမှုအဆင်အတားမြင့်တင်မှုအခွင့်အလမ်းငဲပါတာမှုဆင်းရဲတွင်းကမထွက်နိုင်ပဲဖြစ်နေပါတယ်။စိုက်ပျိုးရေးလုပ်သူတွေဟာသူတို့ထုတ်လုပ်တဲ့လေယာထွက်ကုန်ကိုရောင်းချနိုင်ဖို့လိုအပ်ပါတယ်။ဒီနေရာမှာဘိမ်းမဆိုင်တဲ့ကြေးရွာဟာဘိမ်းဆိုင်တဲ့ကြေးရွာတဲ့အများကြီးသားနေပါလေ
။ဒေသမအဖွဲ့အစည်းတွေရှိတဲ့ကြေးရွာတွေဟာလေယာထွက်ပစ္စည်းရောင်းချရမှာဈေးကောင်းပိုရပြီးအဆင်ပြေတာတွေ့ရပါတယ်။စစ်တမ်းကောက်ယူတဲ့ကြေးရွာတွေရဲ့လေယာထုတ်လုပ်မှုကိုလေ့လာတဲ့အခါဆန်စပါးစိုက်ပျိုးသူ92ရာခိုင်နှုန်းပြောင်းစိုက်ပျိုးသူ86ရာခိုင်နှုန်းပဲစိုက်ပျိုးသူ26ရာခိုင်နှုန်းနဲ့ဘိမ်းဆိုင်ပျိုးသူ22ရာခိုင်နှုန်းရှိပါတယ်။ဘိန်းဆိုင်ပြိုးသူအများစုဟာတောင်ကုန်းဒေသမှာနေထိုင်သူတွေဖြစ်ပါတယ်။ရှမ်းပြည်နယ်အရှေ့ပိုင်းနဲ့တောင်ပိုင်းကတောင်သူ80ရာခိုင်နှုန်းဟာဘိန်းကို5ဧကသာအများဆုံးစိုက်ပျိုးကြပါတယ်။မြောက်ပိုင်းဘိန်းကင်းကတော့5ဧကထက်ပိုများတယ်လို့ဆိုပါတယ်။ဘိန်းမဆိုင်တဲ့ရွာဟာဘိန်းဆိုင်တဲ့ရွာထက်ပိုပြီးချမ်းသာတာတွေ့ရတယ်လို့ဆိုပါတယ်။ဘိန်းဆိုင်တဲ့ရွာမှာဒုက္ခနေပါတာကိုလည်းစစ်တမ်းမှာဖော်ပြပါတယ
်။2016နဲ့2017အကြာဘိန်းစိန်စိန်50ရာခိုင်နှုန်းပြီးပါကျဆင်းသွားတာဟာလေဘိန်းဆိုင်ပြိုးမှုညွန်နေလာပြီးအချားပြင်းနံကိုပုံမဆိုင်ပြိုးလာတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။ဒါကြောင့်ခြုံကြည့်မယ်ဆိုရင်ဘိန်းဆိုင်တဲ့ကြေးရွာတွေဟာမဆိုင်တဲ့ကြေးရွာတွေလောက်ဖွံ့ဖြိုးတိုးတက်မှုမရှိတာတွေ့ရပါတယ်။ရှမ်းပြည်နယ်အခြေပိုင်းမှာဘိန်းဆိုင်တဲ့ကြေးရွာအများဆုံးရှိပြီး90ရာခိုင်နှုန်းလောက်ဘိန်းဆိုင်ကြပါတယ်။တောင်ပိုင်းမှာ30ရာခိုင်နှုန်းဘိန်းဆိုင်ပြီးမြောက်ပိုင်းမှာဘိန်းဆိုင်ကြေးရွာ40ရာခိုင်နှုန်းရှိပါတယ်။ဘိန်းဆိုင်တဲ့ကြေးရွာအလုံးဆက်အွေရခက်ခဲတဲ့ဝေးလံဒေသမှာရှိကြပါတယ်။အစိုးရအာဏာပိုင်တွေရောက်ဖို့ခက်ခဲတဲ့တောင်ပေါ်ဒေသကိုရွေးပြီးဘိန်းဆိုင်ပြိုးတာလည်းဖြစ်နိုင်ပါတယ်။အာဏာပိုင်နဲ့ဝေးလီလီဖြစ်စည်းခံရမယ့်အန္တရာယ်နည်းလီလီဖြစ်ပုံရပါတယ်။အစိုးရလက်အောက်ကနေမြေမှာဘိန်းမဆိုင်တဲ့ကြေးရွာအများဆုံးရှိကြပါတယ်။ဒါကြောင့်လုံခြုံရေးအုပ်ချုပ်ရေးဘက်ကကြည့်ရင်ဘိန်းမဆိုင်တဲ့ကြေးရွာတွေကပိုပြီးအကျိုးခံစားရဖို့ရှိပါတယ်။လုံးချုံမှုရှိမှသာတိုးတက်ပြန့်ပြိုးနိုင်ပါလိမ့်မယ်။ရိက္ခာပြက်လက်တာမျိုးမရှိပေမဲ့ရိက္ခာဖူလိုအောင်ဘိန်းဆိုင်ပြိုးနေရတာထင်ရှားပါပဲ။ဘိန်းအစာမထုံးမီဘိန်းဆိုင်ပြိုးမှုကိုပိတ်ပင်တာဟာရိက္ခာဖူလိုမှုကင်းမဲ့အောင်လုပ်သလိုဖြစ်နေကြောင်းကုလသမဂ္ဂမူရစေစစ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ
။ဒီပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 ရောဂါကာလပိတ်ပင်မှုပြန်ဖွင့်လာခြင်းကာကွယ်ရေးအကြောင်းတင်ပြထားပါတယ်။မြန်မာနိုင်ငံမှာအင်ဂျင်စိတ်မထွက်ခဲ့တဲ့ကာလကြောင့်ဒီရောဂါပိုးတွေ့တာစနေလာပြီမဲ့အခုလုပ်ငန်းတွေပြန်စဖွင့်လာချိန်မှာကူးစက်မှုပြန်များလာမှာကိုစိုးရိမ်နေရသေးတယ်လို့ကျန်းမာရေးအရှိတွေကသတိပေးနေပါတယ်။အခုလိုပြန်ဖွင့်လာခြင်းလူတွေပြန်စုလာနိုင်ချိန်မှာဒီကူးစက်မှုတွေတဟုန်တိုးထောင်မတက်သွားအောင်လက်ရှိကာကွယ်ရေးတွေကိုဘယ်လိုလုပ်ဆောင်ဖို့ချိုးပြင်ထားသင့်ပါလဲ။ဒီကူးစက်မှုတွေကိုကင်ကွယ်နေရတဲ့အရေးပေါ်ထူထပ်တဲ့ရေကုန်ဆေးရုံကြီးရေပေါ်ဌာနကပမောက္ခဌာနမှူးဒေါက်တာမမိုးဦးကိုကျွန်တော်ဝင်းမင်းကမင်းနဲ့ထားပါတယ်။ Okay, ရေပေါ်ထူထပ်ဆေးရုံကြီးပမောက္ခဒေါက်တာမမိုးဦးခင်ဗျာ။ဒီ COVID-19 ရောဂါမြန်မာနိုင်ငံမှာစတင်ပြီးအခုနှစ်လလီပါအထိမှာပေါ့နော်။ကူးစက်မှုကတဟုန်တိုးမတက်ပဲနဲ့ပြည်ထဲလက်ကုံဘက်ကနေစပြီးနေ့စဉ်ပြင်းပြခြင်းအဖြစ်တဖြည်းဖြည်းကျလာတာဖြင့်လူနာ40ရာခိုင်နှုန်းကလည်းပြန်ကောင်းလာတာမို့နိုင်ငံထဲဒီအရင်းမြစ်အခက်အခဲကြောင့်အုံလိုက်ချစ်လိုက်မစစ်နိုင်တာကလွဲလို့လက်ရှိစစ်ထားသမျှ1000ကျော်မှာပေါ့နော်ကူးစက်မှုကိုတစိုးတရာထိန်းထားနိုင်မှုရပါတယ်ဆရာဒါပေမဲ့အခုလူနာတွေထဲမှာပဲ60ရာခိုင်နှုန်းနီးပါးကရောဂါလက္ခဏာမပြပဲကူးစက်နိုင်သူတွေဖြစ်နေတာမို့အခုလိုအုံနဲ့ချင်းနဲ့မစစ်နိုင်ခင်မှာလက်တလုံးကူးစက်ခံရသူတွေနည်းနေတာလည်းဖြစ်နိုင်တာအတွေ့အရင်အိမ်မှာပဲအဓိကနေတဲ့ကာလကနေအခုအလုပ်တွေပြန်ဖွင့်ဖို့ဖြစ်တဲ့အနေအထားမှာလက်ရှိကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုရှော့မပစ်ဖဲနဲ့ဆက်လုပ်ကြဖို့ကျန်းမာရေးဝန်ကြီးကိုရိုင်းကလည်းတတိပေးထားပါတယ်ဆရာ။အဲ့ဒီတော့လုံသားတွေထူထပ်တဲ့စက်ရုံတွေနဲ့လူနေထူထပ်တဲ့မြို့ကြီးတွေမှာဘာတွေခုကြိုပြင်သင့်နေလဲဆရာ
။ COVID ကထိန်းချုပ်မှုတွေကိုလော့ဒ်ဒေါင်းချတာတို့တားဆီးထားတာတို့အချိန်ဘယ်လောက်ထိကြာမလဲဆိုတဲ့ကိစ္စကိုနိုင်ငံတိုင်းကလည်းစိုးရိမ်နေပါတယ်နော်။အဲ့လိုအခြေအနေမျိုးမှာ stay home practice လုပ်ခဲ့တဲ့ကျွန်တော်တို့ရဲ့ပြီးခဲ့တဲ့ April 19ရက်နေ့ကကာလအတွင်းရှိနေတဲ့အခြေအနေမျိုးမှာကုဆမှုတစ်ချိန်တုန်းမတိုးတက်လာခြင်းအကြောင်းရင်းဒီလူစုလူဝေးတွေပြည်လုံးထားရဲ့ဒီဦးနဲ့ဒီဦးနဲ့တိတိဆက်ဆက်တဲ့ကိစ္စတွေနည်းနေတဲ့အခြေအနေမျိုးတွေကအများကြီးအထောက်အပံ့ပြည်တယ် ဒါမှလည်းဒီလိုကာလမျိုးကြီးရှိတဲ့လုပ်ငန်းတွေစီးပွားရေးလုပ်ငန်းတွေအုပ်ချုပ်ရေးနဲ့စီဗီလူလူနဲ့ပတ်ဆိုင်တဲ့လုပ်ငန်းတွေကိုရပ်တန့်ပြီးတော့အချိန်ကြာကြီးလည်းနေလို့မရတော့ပြန်ဖွင့်ပေးဖို့အစိုးရအနေနဲ့လည်းပဲ2015ရဲ့နောက်ပိုင်းမှာပြန်လည်ဖြေလျှော့ပြီးတော့ပြန်ဖွင့်ဖို့တည်း opening ပြန်လုပ်ဖို့စီစဉ်နေလို့ဆိုတာကိုသိရတော့အဲ့ဒါတွေကအားလုံးပြီးသွားပြီဆိုပြီးတော့တန့်ချုပ်တဲ့သဘောမဟုတ်ဘူးဆိုတာကိုတားလိုက်သိချင်တယ်။ဒါကြောင့်လည်းဒီ opening ပြန်လုပ်တဲ့အချိန်မှာကိစ္စရာပုံမှန်အမေရိကန်လိုလိုတောင်ကိုရီးယားလိုလိုဒီလိုဒီမှာလည်းပဲနည်းနည်းများတော့ပြန်တိုးလာတိုးလာပေမဲ့အဖြစ်လို့တခုံတို့ပြန်မတိုးလဲဆိုတော့သူတို့မှဒီ reopening ပြန်လုပ်တဲ့အချိန်မှာချိုးတင်ပြင်ဆင်ပြီးမှသူတို့လုပ်ခဲ့တဲ့အတွက်ကြောင့်ဒီလိုတို့ကမြင်တယ်
ဟုတ်ကဲ့အဲ့တော့ဘာတွေအဓိကအချိုးပြင်ထားတယ်လဲ
ဆက်ရုံလုံးရုံနေပြန်ဖွင့်မယ်ဂျုံနေပြန်ဖွင့်မယ်ဒီလိုအခြေအနေမျိုးရောက်တဲ့အခါမှာလည်းပဲဒီ covid ကိုကာကွယ်ရေးနည်းလမ်းတွေဖြစ်တဲ့ social distancing တို့ mask တတ်တာတို့လက်ရှိကိစ္စတို့ပါလို့ဒီအမျိုးတွေကရလိုက်ပြီးတော့ငိုပုံစံတိုင်းပြင်နေရမယ်လို့မဆိုဘူး။ဒါကြောင့်မလို့ဆက်ရုံလို့ယူနေရဲ့စီးပင်းစီကန်းတွေတော့ထုတ်ပြန်လာရရှိတယ်။ဒါတွေကိုသေချာလိုက်နာဖို့တော့ကြိုးတာပေါ့နော်။နောက်နေ့စဉ်ဒီစူပါမားကတ်တွေ၊စတိုးဆိုင်တွေ၊ဈေးတွေ၊နောက်စားတောက်ဆိုင်တွေ၊နပိတ်ဆိုင်တွေဒီလိုနေရာမျိုးတွေမှာလည်းလူတွေကပြန်ပြီးတော့များလာနိုင်တယ်။ဒါအပြင်တည်ယူပို့ဆောင်ရေးနဲ့ပတ်သက်လို့ bus တွေ၊ရထားတွေဥမာလေယာဉ်တွေလည်းပြန်ထွက်မယ်ထားပါတော့ဒီလိုအခြေအနေမျိုးတွေမှာလည်းပဲခုနပြောခဲ့တဲ့ covid နဲ့ပတ်သက်တဲ့လိုက်နာရမယ့်စီကန်းချက်တွေကတော့ဆက်ပြီးတော့လိုက်နာနေရမယ့်အခြေအနေတွေအတွက်ကျိုးတင်ပြင်ဆင်ထားဖို့လိုတာပေါ့နော်။သူတွေများလာမယ့်အချိန်ဒီမှာဘတ်ဆိုရင်လည်းပဲခုံတွေကိုငိုတော့က50 55ယောက်ဆက်နေမယ်။အခု20ပဲစီးခိုင်းတာ15ယောက်ပဲစီးခဲ့တာမျိုးတပေါ်မျိုးသတ်မှတ်ထားတဲ့စီးကဲတွေကိုမလိုက်နိုင်ပါဘူးလို့ဆိုရင်နောက်မရှိမဖြစ်နိုင်ငံတော်ရဲ့စီးပွားရေးအုပ်ချုပ်ရေးဒီလူတွေရဲ့ affairs တွေနဲ့ပတ်သက်တဲ့ကိစ္စတွေမရှိမဖြစ်လိုတဲ့ကိစ္စတွေကိုပြန်ပြီးတော့ဖွင့်ပေးတယ်ဆိုပေမဲ့မလိုအပ်တဲ့ social gathering တွေကိုတော့တင်းတင်းတန်တန်တားမြစ်ထားအောင်မယ့်အခြေအနေမှာဒါတွေအတွက်စီးကဲချက်တွေနဲ့အသင့်ပြင်ပြီးသားတို့ရဲ့ရည်ရွယ်မှုတွေပြုလုပ်ဖို့အတွက်စီးမြင်စီးကဲတွေချပီးသားတွေဖြစ်နေတဲ့
ဟုတ်ကဲ့ဆရာကြီးအဲ့တော့ဆရာကပြောတဲ့ထဲမှာဒီစက်ရုံအလုပ်ရုံတွေနဲ့ bus ကားတွေဒီရထားတွေရှုံးတွေဒီနေရာတွေမှာစီးကဲသတ်မှတ်ချက်တွေတစ်စုံတစ်ရာတော့ထွက်ထားတာကိုတွေ့ရပါတယ်ဆရာ။ဆရာလက်ကနဆိုရင်တော့မလိုက်နာမှာကိုဆိုရင်တာပေါ့နော်အဲ့ဒီခါကျတော့လိုက်နာနိုင်ဖို့
ဥပမာစက်ရုံတည်ုံဆိုရင်စက်ရုံထဲကရှိနေတဲ့လူသားတွေယာရုစစ်စစ်ရှိတဲ့လူတွေအကုန်လုံးကျုံးမှာဆိုရင်လည်းဖြစ်ဖြစ်အကြီးရဲ့အောက်မှာနောက်ထပ်အငယ်ရဲ့အောက်မှာနောက်ထပ်ခေါင်းဆောင်တွေအကုန်လုံးကိုဗစ်နဲ့ပတ်သက်တဲ့လိုက်နာတင်တော့ကာကွယ်ရေးနည်းလမ်းတွေကိုလိုက်နာသလားမလိုက်နာသလားဆိုတဲ့ကိစ္စကိုစောင့်ကြည့်ပြီးတော့ပြုပြင်ပေးမဲ့လူကြံပေးမဲ့လူတကယ်လို့မလိုက်နာတဲ့အခါမှာလိုက်နာဖို့စိုက်တွန်းမဲ့လူအမိန်ပေးမဲ့လူဒီလိုသဘောမျိုးနဲ့အစစ်စစ်ဒီကြတာဝန်ပေးအပ်တဲ့ကြီးကျက်တဲ့လူတွေကိုခန့်ထားပြီးတော့ကိုယ်ဖဲသွားဖို့လိုအပ်တယ်။ဘာမို့ဆိုရင်အဲ့လိုမလိုက်နာခဲ့လို့ပိုးပြန်တွေ့တဲ့လူအုပ်စုတခါပြန်ပြီးတော့ပေါ်လာခဲ့မယ်ဆိုတော်တော်ခက်ခဲတွေ့နေတယ်။အဲ့ဒီအချိန်မှာ contact တွေပါတီဆိုတာလည်းစိတ်ယုံတည်ုံလုံးဝဝန်တန်းနေအကုန်လုံးဖြစ်နေနိုင်တယ်။
ဟုတ်ကဲ့ဆရာကြီး။နောက်ထပ်ရောဒီဖွင့်လာနိုင်တဲ့ဆရာကနာပြောတဲ့ထဲမှာတော့တချို့ဒီစားတော့ဆိုင်တွေပါတော့အဲ့ဒီအတွက်ကောဆရာကြီးဘယ်လိုအကျံပေးကြလဲ
။ဒါတွေကိုပြန်ပုံပွင့်ခြင်းမှာပြန်စုသွားနိုင်တယ်။ဥပမာစားတော့ဆိုင်တို့လည်းပဲရေးဆိုင်တို့ဒီလိုမျိုးဆိုရင်လည်းပဲတကူကလူတရာတိုင်လို့ရပြီမဲ့ဒီ social distancing ကိစ္စ mask ကိစ္စလက်ဆီတဲ့ကိစ္စဆိုင်နေရချိုးတင်ပြင်ဆင်ထားရမယ်။ဆိုင်ထဲမှာဘေးစင်းအများကြီးထားတာတို့လက်ဆီတွေအများကြီးထားတာတို့ခုံတွေကိုချဲထားတာတို့မိသားစုနည်းနည်းကိုလက်ခံတာတို့တောစုဒါမှမဟုတ်တယောက်ထိုင်ပြီးအဲ့ဒီနေရာကိုပြန်လည်တန့်ရှင်းမှု 70% အကူဟောပဲဖြစ်ဖြစ် free ပဲဖြစ်ဖြစ် white လို့ဒီပြန်တုတ်ပြတာပဲဖြစ်ဖြစ်ဘုံဘုံ appointment နဲ့ဒီနေ့ရက်ဒီနေ့ဒီမှာလူ20လက်ခံနိုင်တဲ့30လက်ခံနိုင်တဲ့ဒီလိုမျိုးအစီအစဉ်လေးတွေဆွဲပြီးတော့စနစ်တကျလုပ်မှာဥပမာကာညနာပဲဖြစ်ဖြစ်တခြားဟိုရုပ်ကိစ္စတွေပဲဖြစ်ဖြစ်ဘန်တွေပဲဖြစ်ဖြစ်ချူရောဘဘူးစေကန်းနေပုဂ္ဂလိကစေယုံနေဒီလိုမျိုးမှာလည်းပဲစုပြုံပြီးတော့အဘွားလိုတန်းစီပြီးတော့ဒီအိမ်ထဲမှာအကုန်လုံးလက်ခံမယ်အစား appointment system နဲ့အချိန်ပိုင်းနဲ့စီစဉ်ပေးဖို့အတွက်အစီအစဉ်လေးရင်ဆွဲထားရမယ်သဘောရှိ။နောက်ဝင်အထွက်ဒီမှာအသွားတလန်းအပြန်တလန်းတိကျခွဲပြီးတော့ကြိုးကြိုးနဲ့မထိတွေ့မိအောင်မတိုက်မိအောင်ဝင်မောက်ခပ်ပေါက်တွေကိုခွဲကြပေးထားတာဒီလိုသဘောမျိုးတွေစီစဉ်ရင်တော့ရနိုင်တဲ့အခြေအနေမှာရှိပါတယ်။ဒါပြောင်းလဲဆိုတော့လူတွေတူရောနှစ်ယောက်နဲ့ကူးတာလည်းဖြစ်နိုင်တယ်လို့ကိုပြန်ဖွင့်လိုက်တဲ့ဆိုင်စက်ယုံယုံ service တစ်ခုကြောင့်အဲ့ဒီနေရာကမြန် positive case အစုလိုက်ပြုံလိုက်မြန်ထွက်လာမယ်ဆိုကိုယ့်ရဲ့လုပ်ငန်းကလည်းကြီးနိုင်တယ်။ကိုနေရာပြန်လော့ကဒေါင်းလုပ်ရမယ့်အခြေအနေမျိုးဖြစ်ကောင်းဖြစ်သွားနိုင်တယ်
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီနေရာမှာဒီ6ပြည်တိမကွာနေတဲ့အနေအထားမျိုးမှာပေါ့နော်။မတ်ပစက်နဲ့နှာခေါင်းစီတက်တာကလည်းတစုံတရာတော့ခါဝဲပေးနိုင်တဲ့အတွက်အခုဆိုရင်တိုင်းနဲ့ပြည်နယ်တချို့မှာပေါ့နော်။မတက်မနေရပေါ့။ဂျန်ရိုက်မယ်ဆိုတဲ့အနေအထားမျိုးတွေ့ရပါတယ်။
ဟုတ်ကဲ့။
ဒီနေရာမှာဒီမတက်နိုင်တဲ့သူတွေဒီစတကမတ်မဝယ်နိုင်တောင်မှအဝတ်မတ်ဆိုရိုးရိုးရှိတဲ့အဝတ်လေးနဲ့ဖြစ်ဖြစ်လက်ကင်ပွားလေးနဲ့ဖြစ်ဖြစ်ကာထားရင်ရော
။အခုတော့နိုင်ငံတော်တိုင်းနိုင်ငံရောအပါအဝင် mask campaign ဆိုပြီးတော့ကျိုးသားကြည့်တာပေါ့နော်ကိုယ့်ရဲ့အဝတ်ဆိုတာကဒီဝင်းနဲ့ချုပ်တဲ့မတ်ကိုတက်တာရင်နည်းနည်းများတော့ကာကွယ်နိုင်မယ်မယ် social distancing ကိုတော့အဲ့ဒီဒီကလိုက်နာတယ်အခုလိုဆိုဒီ droplet ကအဝေးကိုသွားနိုင်တဲ့အတိုင်းကြာရင်အပြင်မှာနေရင်တော့ယောဂကလေထဲမှာပါဝင်တဲ့ပမာဏနေရင်တော့ နည်းနည်းများတော့ကောက်ွယ်နိုင်ပေမဲ့တကယ်လို့လူတွေထူတတ်တဲ့စုစုလူဝေးနဲ့မချောင်မလွဲလို့မရတဲ့နေရာမျိုးမှာတော့တိတ်ကြဆိတ်ခချင်းဒီပြိုင်ပွဲတွေကမ်ပိန်းတွေလုပ်တဲ့အချိန်မှာလည်းပဲဒီဒီဇိုင်းတစ်ခုတည်းမဟုတ်ဘဲနဲ့ဘလောက်ကြီးစစ်ထုတ်ပြီးတော့ကောက်ွယ်ထားနိုင်ရဲဆိုတာလေးတွေနဲ့တက်စ်လုပ်ပြီးတော့အဲ့ဒီအကောင့်နဲ့ဒီဇိုင်းတစ်ခုစုရခဲ့ရင်တော့ public အတွက်ဒီလိုဒီလိုလုပ်လို့ရပါတယ်ဆိုတော့ education နဲ့လုပ်နိုင်ရင်လည်းကောင်းတာ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်တင်းလွာကကျဆိုပါရယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တင်းလွာမှာနားဆင်ရမှာတွေကတော့ KNU ကရင်မျိုးသားအစည်းအရုံးကဖွင့်လှစ်ထားတဲ့ COVID-19 ကျန်းမာရေးစစ်ဆေးရေးဂိတ်ကိုတက်မလို့ကဝင်ရောက်ဖျက်ဆီးပြီးတဲ့နောက်ပိုင်းမှာဖြစ်ပေါ်လာတဲ့နှစ်ဖက်စစ်ရေးတင်းမာမှုတွေကြောင့်ဒေသခံ900ထက်မနည်းနေရက်ကနေတိမ်းရှောင်နေရပါတယ်ရခိုင်ပြည်နယ်မှာရခိုင်တပ်တော် AA နဲ့ပတ်သက်ဆက်နွယ်ရဆိုပြီးတောင်ကုန်းနဲ့မောင်တော်မြို့နယ်တဲကဒေသခံ12ဦးကိုအကြမ်းဖက်မှုနဲ့တပ်မတော်ကတရားစွဲဆိုထားတယ်ဆိုတဲ့အကြောင်းတွေကိုကြားသားရမှာပါရှင်ကျမကနန်းဟွန်ပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်မှာ KNU ဖွင့်ထားတဲ့ COVID-19 ကကွယ်ရေးကျန်းမာရေးစစ်ဆေးရေးဂိတ်နှစ်ခုကိုအစိုးရတပ်မတော်ကမီးရှို့ဖျက်ဆီးလိုက်လို့ဖြစ်ပေါ်လာတဲ့နောက်ဆက်တွဲနှစ်ဖက်သက်စစ်ရေးတင်းမာမှုကြောင့်ဒေသခံ900ထက်မနည်းနေရပ်ကနေထွက်ပြေးတိမ်းရှောင်နေရပါတယ်။ကရင်ပြည်နယ်ဖားပုံမြို့နယ်ကမမောင်းကြားမှာ KNU ဖွင့်ထားတဲ့ COVID-19 တိုက်ဖျက်ရေးဂိတ်နှစ်ခုကိုအစိုးရတပ်မတော်ကမေလ6ရက်နေ့ကမီးရှို့ဖျက်ဆီးလိုက်တာပါ။ဒါကြောင့် KNU တပ်မဟန်ကအစိုးရတပ်မတော်အကြားတိုက်ပွဲတွေဖြစ်ပွားပြီးအဲ့ဒီနားမှာနေထိုင်တဲ့ဝါသူခိုကျေးရွာသူကျေးရွာသား900လောက်ဟာနေအိမ်ရက်ရွာကနေထွက်ပြေးတိတ်ချောင်နေရပါတယ်
ရှမ်းပြည်မြောက်ပိုင်းဒီဘောမြို့နယ်ပက်မတော်ဒေတာခန့်နဲ့ကော်ပစ်ကပ်ရောဂါပြန့်ပွားမှုစိုးရိမ်နေရတဲ့အချိန်တရုတ်ပြည်ကနေပြန်လာတဲ့ရှေ့ပြောင်းလို့တမတူကဌာနေဒီဘောမြို့ကိုပြန်လည်ရောက်ရှိလာတဲ့အချိန်မိသားစုဝင်၃ဦးတေဆုံးသွားပါတယ်။မင်းလာဒုတိယအပတ်ထဲမှာတေဆုံးသွားကြတာပါ။မင်းလာ6ရက်နေ့ကအသက်16နှစ်အရွယ်အမဖြစ်သူမင်းလာ10ရက်နေ့နာနဲ့ပိုင်းကအသက်10နှစ်အရွယ်တဦးနဲ့အဲ့ဒီနေရညနေပိုင်းမှာပဲတနှစ်ခွဲအရွယ်ရှိသူတဦးထပ်မံတေဆုံးသွားတာပါ။ဘာကြောင့်တေဆုံးသွားလဲဆိုတဲ့အနေထားတော့စစ်ဆေးနေဆဲဖြစ်တယ်လို့ဒီဘောပြည်သူစေယုံအောင်ဒေါက်တာနန္ဒဝင်းကပြောပါတယ
်မွန်ဒေတာဖက်မှာတော့ဆန္ဒလတာကာလအတွင်းဒေတာခံကွန်းချန်တောင်တူ၉ဦးဟာမြေမြုပ်မိုင်းနင်းပြီလို့ခြေတော်တစ်ဖက်စီပြတ်သွားခဲ့ရတယ်လို့မွန်အရက်ဖက်လူမှုအဖွဲ့အစည်းများကပူပေါင်းထုတ်ပြန်လိုက်ပါတယ်မေလ၈ရက်နေ့ကထုတ်ပြန်ခဲ့တာပါအရက်သားသွားလာတဲ့လမ်းမှာမြေမြုပ်မိုင်းထောင်တိုက်ခိုက်တာဟာတရေပိုးကြောင်နဲ့လှုပ်ရက်ဖြစ်ကြောင်းအဲ့ဒီဒေတာမှာလှုပ်ရှားတဲ့အစိုးရတပ်မတော်အနေနဲ့ကောအပြစ်ခတ်ရစဲရေးစာချုပ် MCA လက်မှတ်ရေးထိုးထားတဲ့ကရင်အမျိုးသားအစည်းအရုံး KNU မွန်ပြစ်တက်ပါတီ NMSP တို့အနေနဲ့ပါအမြန်ဆုံးဖော်ထုတ်တားမြစ်ပေးတင်ကြောင်းမွန်အမျိုးသမီးအစည်းအရုံးဥက္ကဋ္ဌမိကွန်ချန်းနုံကပြောပါတယ်
ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့ပဋိပက္ခကြောင့်ကျောင်းဆရာတဦးနဲ့ရခိုင်မျိုးသားပါတီဒုတိယဥက္ကဋ္ဌတဦးအပါအဝင်ရခိုင်ဒေသခံ၁၁ဦးကိုအကြမ်းဖက်မှုနဲ့တပ်မတော်ကတရားရုံးမှာတရားစွဲဆိုထားပါတယ်။မေလ၁၁ရက်နေ့ကမောင်တော်မြို့မှာကျောင်းဆရာတဦးအပါအဝင်ဒေသခံ၃ဦးအဲ့ဒီနေ့မှာပဲတောင်ကုန်းမြို့နယ်ရခိုင်မျိုးသားပါတီဒုတိယဥက္ကဋ္ဌဦးဝေတောင်စီပင်တရားရေးဥက္ကဋ္ဌဦးစေရာကျော်နဲ့ရခိုင်စီပင်တရားဥက္ကဋ္ဌဟောင်းဖြစ်သူဦးစန်းငွေတို့အပါအဝင်တောင်ကုန်းဒေသခံ၁ဦးကိုလည်းတပ်မတော်ကတရားစွဲဆိုထားပါတယ်အစိုးရကနေရခိုင်တပ်တော်အေအေကိုအကြမ်းဖက်တောင်းကျမ်းတူအဖွဲ့လို့တတ်မှတ်တဲ့နောက်ဒေသခံတွေကိုဆက်တိုက်ဖမ်းဆီးအရေးယူနေတယ်လို့ရခိုင်တပ်တော်အေအေနဲ့ဆက်တွယ်မြင်းမြန်းတဲ့ရခိုင်တည်င်းဌာနနှစ်ခုကအက်ဒီတာချုပ်နှုတ်ပဲတင်းဆောင်နေရတဲ့အခြေအနေကြုံတွေ့နေရပါတယ်
ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်အတွင်းသွာလာလှုပ်ရှားနေတဲ့ရခိုင်တပ်တော် NEA အရေးကိစ္စကိုနိုင်ငံတော်အစိုးရနဲ့ချင်းအမျိုးသားတပ်ဦး CNF တို့ကနေတာဝန်ယူဖြေရှင်းပေးဖို့ချင်းငင်းကျန်းရဲ့အကျိုးတော်ဆောင်ကော်မတီကနေတောင်းဆိုလိုက်ပါတယ်။မေလ၈ရက်နေ့ကထုတ်ပြန်ကြေညာချက်နဲ့တောင်းဆိုခဲ့တာပါ။အဲ့ဒီဒေသမှာအစိုးရတပ်မတော်နဲ့ချင်းအမျိုးသားတပ်ဦး CNF တို့သာအခြေစိုက်နေထိုင်ဖို့ MCA စာချုပ်မှာလက်မှတ်ရေးထိုးထားတဲ့အတွက်ရခိုင်တပ်တော်အနေနဲ့အဲ့ဒီဒေသကနေထွက်ခွာသွားဖို့အစိုးရနဲ့ချင်းအမျိုး
ဒေါက်တာတအူတို့မှတာဝန်ရှိတယ်လို့ဆိုပါတယ်ပလက်ဝမြို့နယ်မှာအစိုးရတပ်မတော်နဲ့ရခိုင်တပ်တော်အေအေတို့ဟာ2005ခုနှစ်ကတည်းကတိုက်ပွဲဖြစ်ပွားလာခဲ့ကြတာဖြစ်ပြီးတိုက်ပွဲကြောင့်ဂဏိအထိတိရခံပြည်သူ50ဦးထက်မနည်းသေဆုံးပြီး9000ကျော်ဟာစစ်ဘေးဆစ်ဒဏ်သင့်ခဲ့ရပါတယ်
ကချင်ပြည်နယ်မြစ်ကြီးနားပြည်သူဆေးရုံမှာဆေးကူတောင်မှခံယူနေတဲ့ကိုဗစ်-19လူနာအမှတ်1လေးလေးဟာနှစ်ကြိမ်ဆက်တိုက်စစ်ဆေးရမှာရောဂါပိုးမတွေ့ရှိတော့တဲ့အတွက်ဆေးရုံကနေဆင်းခွင့်ရသွားပြီလို့မြစ်ကြီးနားပြည်သူဆေးရုံအုပ်ကြီးဒေါက်တာဘုံမော်ကပြောပါတယ်။မေလ၁ရက်နေ့မနေ့ပိုင်းကခွင့်ပြုခဲ့တာပါ။ဆေးရုံကနေဆင်းခွင့်ရပေမဲ့မြစ်ကြီးနားမျိုးရှိ
ဖက်ဆရတီကျူရန်တင်တာဖွာတီနန်ကျောင်းမှာနှစ်ပတ်လွယ်အကြီးရှုပ်ပြီး၎င်းရဲ့စာတီးမြို့မိုးညင်းဆေးရုံကိုထပ်မံလွယ်အပ်မယ်ဟုံးကွာရန်တင်တပတ်ထပ်တွားမှာဖြစ်တယ်လို့ဒေါက်တာဘုံမော်ကဆက်ပြောပါတယ်။ကိုဗစ်-19လူနာအမှတ်1လေးလေးဟာကချင်ပြည်နယ်မှာတဦးဒီရောဂါကူးစက်ခံရတဲ့လူနာဖြစ်ပါတယ်။
ဩဂတ်လ30ရက်နေ့အထိအကြံဖက်အဖွဲ့အစည်းတွေရှိတဲ့နေရာတွေကလွဲလို့ကြံဒေသတွေအားလုံးမှာအပြည့်ရထားမယ်ဆိုတာဟာရခိုင်တပ်တော် AA ကိုအပြင်းထန်တိုက်ခိုက်တော့မှလားနျူကလီယာမုံကနေစူးစီးတင်ဆက်ထားပါတယ်။တမတော်ထောက်ပြချက်ကိုကြိုဆိုလိုက်တဲ့ဆိုပေမဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာဘယ်ဖွဲ့စည်းတစ်ဖွဲ့ကမှမချမ်းရစ်ထားပဲနဲ့တနင်္ဂနွေနေ့အပြစ်ခတ်ရက်ဆဲတာမျိုးဆောင်
က်ဆဲတာကောင်းတာပေါ့ဒါထက်သဘောထားကြီးကြီးထားပြီးတော့တနိုင်ငံလုံးအပြစ်ခတ်ရက်ဆဲစေချင်ပါတယ်တချို့အဖွဲ့အစည်းနဲ့အပြစ်ရက်မယ်တချို့အဖွဲ့အစည်းတွေကိုအပြစ်မရက်ဘူးဆိုတာမျိုးကမတင့်တော့ဘူးလို့ကျွန်တော်မြင်တယ်ဆိုလိုတာကအပြစ်မရက်တဲ့အဖွဲ့ကိုဖိတိုက်နေတာမျိုးဖြစ်မှာဆိုတယ်သူတို့တွေလည်းကိုယ်နိုင်ငံသားတွေပဲလေ
တိုက်ပွဲဖြစ်ပွားနေတဲ့ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်ဟာလည်းပြည်တော်စုဘွားတန်ရနာမှုခိုဝေးကာလမှာဒီလိုမျိုးမချမ်းသာတည်ဘူးလို့ကချင်မျိုးသားစီယုံ KND ဥက္ကဋ္ဌဒူဝါဘွန်ရွန်လတော်ကဆိုပါတယ
်ဒီခါရပြည်ပြည်ဆိုရင်တနိုင်ငံလုံး program တစ်ခုလုပ်မယ်ဆိုရင်တနိုင်ငံလုံးအတိုင်းအတာနဲ့လုပ်တာအကောင်းဆုံးဖြစ်တယ်လို့ကျွန်တော်ပြောချင်တယ်ကိုရိုနာဗိုင်းရပ်စ်ကိုကျွန်တော်နိုင်ငံမှာမပြတ်ပေါ်အောင်ထင်းထင်းဖို့ program လုပ်တဲ့အခါမှာဒီမှာဒီတိုင်းဒီမှာအကုန်လုံးကျွန်တော်တို့က program လုပ်ကြတယ်ရခိုင်နဲ့ချင်းမှာခြံထားတယ်ဆိုရင်ဒီယောဂါကရခိုင်နဲ့ချင်းကနဲ့ပြန်ပြီးတော့ကျွန်တော်တို့ဆင်မှာမကူလာနိုင်ဘူးလားရခိုင်ဒီမှာရှိတဲ့ပြည်သူလူထုကကျွန်တော်တို့ရဲ့ညီကိုတိုင်းရင်းသားပြည်သူလူထုမဟုတ်ဘူးလားချင်းဒီမှာရှိတဲ့ပြည်သူလူထုဒီကလည်းကျွန်တော်တို့ရဲ့ပြည်သူလူထုမဟုတ်ဘူးလား
အစိုးရကြီးညာထားတဲ့အတိုင်းဘယ်သူတဦးတယောက်မှနောက်မချန်ရစ်စေတဲ့မူနဲ့အားလုံးလုံနိုင်မယ်ဆိုလို့ရှိရင်ငြိမ်းချမ်းရေးအတွက်လည်းယုံကြည်မှုတွေပိုပြီးတည်ဆောက်နိုင်လိမ့်မယ်လို့မြန်မာမဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISP မြန်မာဒရိုက်တာဦးအောင်သူငိမ့်ကခုလိုဆိုပါတယ်အဲ့
တော့အစိုးရကိုယ်တိုင်ကလည်းကြေညာတာရှိပါတယ် Leaving no one behind ပေါ့နော်ဘယ်သူတူဦးတယောက်မှနောက်မကျန်ရစ်စေရဆိုတော့ဟိုမူချတာတော့ဒါမူကလည်းကောင်းပါတယ်ဆိုတော့ဒီအနေထားပါပဲဒီအခုအခြေအနေကိုမူတည်ပြီးတော့ပေါ့နော်ကျွန်တော်တို့ပို့ပြီးတော့ဟိုယုံကြည်မှုတည်ဆောက်နိုင်မယ်ဟိုပို့ပြီးတော့ငြိမ်းချမ်းရေးအတွက်ဦးတည်တဲ့လုပ်ငန်းတွေလုပ်သွားနိုင်ရင်ကိုကောင်းမယ်လို့ယူဆပါတယ်
။မြမတမတော်ရဲ့ကြီးညာချက်မှာတော့ကဘာတဝံကိုဗစ် -19 ရောဂါနဲ့ရင်ဆိုင်နေရတဲ့အချိန်မှာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့လက်နက်ကင်ပဋိပက္ခတွေရပ်တဖို့ပြောဆိုချက်ကိုကိုးကားထားပြီးမြမအစိုးရကကတ်ယောဂါထိန်းချုပ်ကာကွယ်ကုတရေးမှာတမတော်ကလည်းအင်ဒိုက်အားဒိုက်ကူညီဆောင်ရွက်နေတယ်လို့ဆိုပါတယ်ရှင
်ဆက်ပြီးတော့အကျန်းဖတ်ဒေတာတွေကလွဲလို့ကျန်တဲ့ဒေတာတွေမှာတိုက်ပွဲရပ်တန့်သွားမယ်လို့တမတော်ကမေလ9ရက်နေ့ကထုတ်ပြန်လိုက်ပေမဲ့အစိုးရတက်မလို့နဲ့ကရင်အမျိုးသားအစည်းအရုံး KNU တို့အကြားစစ်ရေးတင်းမာမှုတွေဇက်တိုက်ဖြစ်ပွားလာနေပါတယ်ဖြစ်ပေါ်ခဲ့တဲ့စစ်ရေးပဋိပက္ခတွေကြောင့်ဒေသခံယာကနန်းကလည်းနေရက်ကနေထွက်ပြေးတိမ်းရှောင်နေရပါတယ်ဒီအကြောင်းကိုတော့အမိကစူးစီးထားပြီးနမ်ဟောမ်ကနေတင်ဆက်ပေးသွားမှာဖြစ်ပါတယ်
KNU ရဲ့ကိုဗစ်တိုက်ဖျက်ရေး
ကိစ္စခန်းတစ်ခုကိုအစိုးရတပ်မတော်ကအင်အားသုံးမီးရှို့ဖြတ်စည်းပြီးတဲ့နောက်ဖြစ်ပေါ်လာတဲ့စီးရဲပဋိပက္ခကြောင့်ဖာဖို့မြို့နယ်ထဲကဒေသခံ900ထပ်မင်းစစ်ပေးတင်ခဲ့ရပါတယ်အခုလိုမျိုး
ဒီတော့စတဲ့ဘလို့ပဲတိုင်းပါကြရည်နဲ့ရင်းချရင်းဖြစ်လာပဲအဲ့ဒီအချိန်မှလည်းသူကကျေးဇူးစတဲ့လူလည်းမြန်မြန်ရေးတာစတပြီးမှမားပါတယ်ဟိုလောက်ပါလေဆိုတော့အမျိုးဖြစ်ဒါဆိုတော့အခုကမီးရှို့လာတဲ့ခုပဲဘာမှမဖြစ်လာနဲ့အဲဒါကြောင့်မီးရအောင်သမီးကတခြားကြည်နေပါလေလေတခြားအပွင့်ကြီးလို့ဖြစ်လာနိုင်ပါတယ်ဩဂတ်လကုန်အထိအပြည့်ရသွားမယ်ဆိုတော့
တမရော်ရဲ့ထုတ်ပြန်ကြေညာချက်ဟာစီးရေးပရိယေတာဖြစ်တယ်လို့ KNU Concern Group ကပြောရေးဆိုခွင့်ရှိသူလည်းဖြစ်ခရီးအမျိုးသားစီယုံ KNU ဒုဥက္ကဋ္ဌဟောင်းလည်းဖြစ်သူပတိုနော်စီဖိုရာစင်ကပြောပါတယ်တခြားတက်ရက်ဖြစ်နေတဲ့တိုင်းရင်းသားလက်နက်ကောင်တွေရဲ့ဆေးကြားမှာဒီခါရဆေးမရှိတဲ့အပေါ်မှာပြောင်းကျင်းနေဆိုရင်ဒါကတော့တစ်ချက်ကြောင့်
အဲဒီမှာအကိုရှူပြီးအချက်ကရှူပြီးတော့ဒီအခြားနေရာတာဆောင်ရည်အဖွဲ့အစည်းတွေကိုစစ်စီရေးချင်မလို့ပေါ့အဲ့ဒါပြည့်ရဲ့သုံးပြီးတော့လှုပ်ဆောင်တာဖြစ်တယ်။တမရော်ရဲ့လေးလာတာအပြည့်ရထုတ်ပြန်ချက်ထဲမှာတမရော်ရဲ့မူချောက်ရက်ကိုအပြည့်ရထားတဲ့လက်နက်ကင်အဖွဲ့အစည်းများအနေနဲ့လိုက်နာရမယ်လို့အသိပေးထားပါတယ်။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
KNU ကရင်အမျိုးသားစီးရုံးကဖွင့်လှစ်ထားတဲ့ COVID-19 ကျန်းမာရေးစစ်ဆေးရေးဂိတ်ကိုတပ်မတော်ကဝင်ရောက်ဖျက်ဆီးပြီးတဲ့နောက်ဖြစ်ပေါ်လာတဲ့နှစ်ဖက်စစ်ရေးတင်းမာမှုကြောင့်ဒေသခံ 900 ထပ်မင်းနေရာကနေတင်းရှောင်နေရပါတယ်။ရခိုင်ပြည်နယ်မှာအေအေရခိုင်တပ်မတော်နဲ့ပတ်သက်ဆက်နွယ်တယ်ဆိုပြီးတောင်ကုန်းနဲ့မောင်တော်မြို့နယ်ထဲကဒေသခံ 12 ဦးကိုအကြမ်းဖက်မှုနဲ့တပ်မတော်ကတရားစွဲဆိုထားပါတယ်။
တော်ရရှင်တွေခုနားဆင်နေကြတာကတော့ကျမတို့ဖီဘာဝိုင်းတို့သားတွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပါ
VOA American တိုင်းရဲ့ Radio နဲ့ ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ ထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနက် 6:00 ကနေ9:00အထိနဲ့ည 9:00 ကနေ10:00 အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင့်သံကြားအစီအစဉ်တွေကိုတော့နေ့စဉ် ည 9:00 ကနေ9:00ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုးလူစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
အခုဆက်ပြီးတရင်အချင်းချုပ်ကိုတင်ပြပေးပါပါ။အမေရိကန်နိုင်ငံမှာကိုဗစ်-19ရောဂါကာကွယ်ဆေးကိုဒီနှစ်ကုန်လမှာထုတ်နိုင်တယ်လို့သူယုံကြည်ကြောင်းနဲ့လူများတောင်းနိုင်အောင်အများပြားထုတ်ဖို့အမြန်လုပ်လာနိုင်မှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အခုလိုသမ္မတကခန့်မှန်းပြောဆိုနေတာဟာအလုပ်တန်းတွေထုတ်ပြတာခံခဲ့တဲ့ဗဟုအစုအယောဂါကာကွယ်ဆေးအေဂျင်စီအကြီးအကဲဟောင်းဖြစ်တ
season မှာမရှိဘူးလို့သက်တော်မှာထွက်ဆိုခဲ့တာပါရုရှားနိုင်ငံမှာပညာရေးဝန်ကြီးမှလည်း COVID-19 အကူးဆက်ခံရတယ်လို့သမ္မတဗလာဒီမီယာပူတင်ကစက်တဘေးနေ့မှာပြောကြားလိုက်တဲ့အတွက်အခုဆိုရုရှားဝန်ကြီး၄ဦးမှာဒီရောဂါအကူးဆက်ခံရပြီဖြစ်ပါတယ်သမ္မတပူတင်ရဲ့ဒီကပ်ရောဂါဆန်ရကန့်တွယ်မှုအပေါ်မှာလည်းဝေဖန်မှုတွေတိုးလာနေပြီးအရင်နှစ်လတုန်းကသူ့ပေါ်ကြိတ်နှက်တဲ့သူ63ရာခိုင်နှုန်းကနေပြီးခဲ့တဲ့လမှာတော့59ရာခိုင်နှုန်းထိကျဆင်းခဲ့တာပါဘင်္ဂလားဒေ့ရှ်နိုင်ငံထဲကရိုဟင်ဂျာဒုက္ခသည်စခန်းတစ်ခုမှာပထမဆုံး COVID-19 ရောဂါကူးစက်မှုကိုတွေ့ခဲ့ရကြောင်းနဲ့ရောဂါနောက်ထပ်မပြန့်ပွားအောင်ဘင်္ဂလားဒေ့ရှ်အစိုးရကအနှင်းမြန်ပြင်ဆင်မှုလုပ်ဖို့ Refugees International အဖွဲ့ကတောင်းဆိုလိုက်ပါတယ်ဒုက္ခသည်ကိုသိန်းနီးပါးနေထိုင်တဲ့ဒီစခန်းတွေမှာ ဆိုရတဲ့ကျန်းမာရေးနဲ့တန့်ရှင်းမှုဆက်နေကြောင်းမကြခင်ရောက်လာတော့မဲ့မုတ်တုံရာသီနဲ့ရေးကြီးမှုတွေကြောင့်ဒီရောဂါအန္တရာယ်ကြီးထွားလာမယ်လို့လည်းသတိပေးလိုက်ပါတယ်ဂျပန်နိုင်ငံမှာကိုဗစ်-19ကာယောဂါကြောင့်ရေးပေါ်အခြေအနေကြီးညာထားတာကိုကျန်းသက်ပြည်နေမှာနေရာဒေသအများစုမှာရုပ်သိမ်းလိုက်ပြီမဲ့တိုကျိုအိုဆာကာဟိုကိုရိုနဲ့တခြားဒေသသုံးခုမှာတော့မေလ3ရက်နေ့ထိထားရှိအောင်မှာဖြစ န်ရေးပုံစံပြောင်းလဲထုတ်လွှင့်ပေးနေပါတယ်။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ဒီဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရတပ
This program has come to you from the Voice of America, Washington.